Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် View American တန်ကနေ2024ခုနှစ်မေလ22ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်အောင်စု Washington DC မြို့ရခိုင်နေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio စီစဉ်လေးကို Live to Meter 3252တို့ပြင် Live Lab Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်လေးကိုကျွန်မလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလိမ္မာနဲ့တူပြပြပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာဒေသအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေအပြည့်အဝမရောက်သေးပါဘူးရခိုင်ပြည်နယ်မှာရေနဲ့အစာအိမ်စာတွေရှားပါးနေတဲ့အတွက်စိုးရိမ်မိတယ်လို့ကုလသမဂ္ဂကပြောပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့ဒီသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲနောက်ဆုံးရအခြေအနေနဲ့ပတ်သက်ပြီးတော့
ဝိုင်းမော်ဘက်ကရှင်ရုံပင်ပဝန်းကျင်ကမှာတိုက်ပွဲလို့ဆက်ရှိတယ်လေကျောင်းနဲ့လည်းနဲ့ကြီးနဲ့အစ်စ်နဲ့တိုက်ပွဲကတော့ဒီအဖြစ်တဲ့ဟန်တင်းနဲ့နေထားတော့ရှိသေးရော
KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကပြောပြသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကယားဂရင်းနီဒေတာဘက်ကစီရေးအစီအစဉ်နေနဲ့ဒီပြည်နယ်ဘက်မှာတော့စစ်ကောင်စီတပ်စခန်းကို KNU နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေအပါအဝင်နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ရမှာပါဒါရင်နဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနောက်ကမ္ဘာတလခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်ခင်လင်းနဲ့အတူပြောပြပေးပါပါရှင
်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကရဟတ်ရင်ပြတ်ကျခဲ့တဲ့အတွက်သိဆုံးခဲ့ရတဲ့အီရန်သမ္မတအီဘရာဟင်ရိုင်စီနဲ့နိုင်ငံခြားရေးဝန်ကြီးဟိုဆိန်အမီရာအဘ်ဒူဟာရန်တို့အတွက်ဝန်ထမ်းချင်းအထိတ်မဲ့ဖြစ်နိုင်ငံရဲ့အနောက်မြောက်ပိုင်းတဘရစ်မြို့မှာလူအများအပြားဒီကနေ့ပဲစုဝေးခဲ့ကြပါဗါးဝန်ထမ်းချင်းခန္ဓာကိုတက်ရောက်လာကြတဲ့သူတွေကအီရန်သမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့ဓာတ်ပုံတွေပါတဲ့စိုင်းဘုတ်တွေနဲ့နှစ်ဖူးစီတွေကိုကင်ဆောင်လာကြတာပါအီရန်နိုင်ငံအနှံ့မှာဇာပနအခမ်းအနားကိုဒီတစ်ပတ်ထဲမှာ9ရက်ကြာပြုလုပ်မှာလည်းဖြစ်ပါတယ်သမ္မတရိုင်စီရဲ့ရုပ်အလောင်းတချို့ချင်းကိုတော့ကြာတာရင်းနေမှာသူ့ရဲ့မွေးရည်မြေမှာပြုလုပ်သွားမှာဖြစ်ပြီးတော့အဲ့ဒီအခမ်းအနားမတိုင်မီခွန်နဲ့တဟရန်မြို့တွေမှာလည်းဝန်ထမ်းချင်းအခမ်းအနားတွေပြုလုပ်မှာဖြစ်ပါတယ်။လေရင်ပြတ်ကျရတဲ့အကြောင်းရင်းကိုတော့အီရန်ကတာဝန်ရှိသူတွေကလူသိရှင်ကြားထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။အီရန်ကိုယ်စားလှယ်ဖွဲ့ဟာအီရန်အဇာဘိုင်ဂျန်နယ်စပ်မှာရှိတဲ့ရေကာတာစီမံကိန်းဖွင့်ပွဲတက်ရောက်ပြီးအပြန်မှာမြူတွေထူထပ်နေတဲ့အတွက်ရဟတ်ရင်ပြတ်ကျပြီးတော့တည်ဆုံခဲ့ရတာဖြစ်ပါတယ်ရှင်။
ကာဇာဒေသတလျှောက်စစ်စင်ရေးတွေဆက်လုံနေတယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပြောပါရယ်။ကာဇာကရာဖာ၊ဂျာဘလီယာနဲ့ကာဇာကမ်းမြောင်ဒေသတလျှောက်မှာစစ်စင်ရေးပြုလုပ်ခဲ့တဲ့မှတ်တမ်းဗီဒီယိုကိုအစ္စရေးဘက်ကထုတ်ပြန်တော့မှလက်နက်တွေအများအပြားသိမ်းဆည်းရမိခဲ့တဲ့အပြင်စစ်သွေးကြားလို့မတင်ကရသူတွေကိုလည်းတုတ်တင်နိုင်ခဲ့ကြောင်းဖော်ပြထားပါရယ်။ဟာမတ်စ်တို့ကမကြုံဘူးတဲ့အတိုင်းအတာနဲ့အစ္စရေးနိုင်ငံထဲဝင်ရောက်ပြီးတော့မနေ့အောက်တိုဘာလအတွင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်အစ္စရေးကဂါဇာကိုထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ဟာမတ်စ်တို့ရဲ့တိုက်ခတ်မှုအတွင်းအရတားအများစုပါဝင်တဲ့လူပေါင်း1200လောက်သေဆုံးခဲ့တယ်လို့150လောက်ကိုလည်းတစားကန်အဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့အစ္စရေးကပြောပါတယ်။အစ္စရေးရဲ့ထိုးစစ်ဆင်တိုက်ခတ်မှုအတွင်းပါလက်စတိုင်း3500ထပ်မင်းနဲ့သေဆုံးခဲ့ပြီးဖြစ်တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ဒီအထဲမှာအရသာဘနက်ဦးနဲ့ဟာမတ်စ်တိုက်ခတ်ရေးသမားဘနက်ဦးတေခဲ့လဲဆိုတာကိုတော့ခွဲခြားဖော်ပြမထားပါဘူးဂါဇာမှာရှိတဲ့ပါလက်စတိုင်းလူဦးရေနေ့တစ်သမား3တန်းတည်းက80ရာခိုင်နှုန်းလောက်ဟာအဲ့ဒီထဲမှာပဲနေရက်ရွှေ့ပြောင်းပေးခဲ့ရတယ်လို့တချို့ဆိုလို့ရှိရင်အကြိမ်ကြိမ်ပြောင်းရွှေ့ပေးခဲ့ရတယ်လို့ဆိုပါရယ်ရှင်
ဂါဇာဒေသအတွက်လူသားချင်းစာနာထောက်ထားမှုအကူအညီ969မက်ထရစ်တန်ကျော်ကိုယာယီစိတ်ခံတရားကနေပို့ဆောင်ခဲ့ပြီးမြေအကူအညီအားလုံးကကိုလောင်ယုံတွေကိုမရောက်သေးတဲ့အကြောင်းအမေရိကန်စစ်တပ်အလေပိုင်းဒေသကုကေးဌာနကဒီကနေ့ပဲပြောလိုက်ပါတယ်။ဂါဇာကိုအကူအညီပေးပစ္စည်းတွေပုံမပို့ဆောင်ရေးအတွက်အစ္စရေးနိုင်ငံဟာနိုင်ငံတကာရဲ့ဖိအားကိုရင်ဆိုင်နေရတာဖြစ်ပြီးတော့ဒီအကူအညီတွေဟာလည်းအမေရိကန်ကတိစောက်ပေးထားတဲ့ယာယီစိတ်ခံတရားကိုတောက်ကြနေတဲ့ကရောက်နေကြတာပါ။ ယာယီစိတ်ကန်းကနေတဆင့်ပို့လိုက်တဲ့ကုန်ကားစေစည်းစာစားနပ်ရိက္ခာတွေကိုဂါဇာဒေသဒီယာဘာလာမြို့ကနေပြီးတော့ကမ္ဘာစားနပ်ရိက္ခာအဖွဲ့ရဲ့ကုန်လောင်ယုံကိုတောက်ကြံနေကရောက်ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေရဖို့ခက်ခဲနေပြီးတော့စနေနေ့ကတော့ကုန်ကား၅စင်းစာကုန်လောင်ယုံရောက်ရှိခဲ့ပြီးတော့ကျန်းတဲ့ဆက်တစည်းကတော့လမ်းမှာပဲပါလက်စတိုင်းတွေကယူသွားခဲ့တယ်လို့အမည်မဖော်လိုတဲ့ကုလသမဂ္ဂအရာရှိတူကပြောပါတယ်တနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာတော့ယာယီစိတ်ခံတရားကအကူအညီပေးရေးပစ္စည်းတွေမရောက်လာခဲ့ဘူးလို့ကုလသမဂ္ဂကပြောပါတယ်ရှင်
ယူကရိန်းနိုင်ငံခါကီဗ်ဒေသကိုရုရှားတို့ကလေကြောင်းတိုက်ခတ်မှုတွေညလုံးပါပြုလုပ်ခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါရယ်ဒီတော့တွင်ယူကရိန်းနိုင်ငံတွေကဒေသတော်တော်များများကိုပစ်ခတ်တိုက်ခိုက်ခဲ့တဲ့ရုရှား drone ရဲ့29ခုထဲက28ခုကိုသူတို့ဘက်ကပစ်ချနိုင်ခဲ့ကြောင်းယူကရိန်းစစ်တပ်ကပြောပါရယ်ပြစ်ချလာတဲ့ drone ရဲ့အပိုင်းစာတွေကနေအိမ်တွေကိုထိမှန်ပြီးတော့ပျက်စီးကုန်တာကြောင့်အနည်းဆုံးလူ3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ခါကီဗ်ဒေသအုပ်ချုပ်ရေးမှူးအိုလေးစီနီဟူဘတ်ကပြောပါရယ်တနီပရိုပက်ထရော့ပစ်ဒေတာအုပ်ချုပ်ရေးမှူးစာဟီလီဆက်ကလည်းပြကြလာတဲ့ drone ရေအပိုင်းစာတွေထိမှန်ပြီးတော့ကုသရောင်းဝယ်ရေးဆိုင်ရာအဆောက်အဦတစ်ခုထိခိုက်ပျက်စီးသွားတယ်လို့ဆိုပါတယ်။လေကြောင်းရန်ကာကွယ်ရေးစနစ်နဲ့တိုက်လေယာဉ်တွေကူညီထောက်ပံ့ပေးကြဖို့သမ္မတဗလာဒီမီယာဇယ်လင်စကီကမဟာမိတ်နိုင်ငံတွေစီကအကူအညီတောင်းခံပြီးတော့ရပိုင်းအတွင်းမှာပဲရုရှားတို့ရဲ့အခုနောက်ဆုံးလေကြောင်းတိုက်ခတ်မှုတွေဖြစ်ပေါ်ခဲ့တာပါ။ယူကရိန်းဘက်ကပြစ်လိုက်တဲ့ပက်ထိန်တက်ဒုံးကြီးတစ်ခုနဲ့ drone ရင်ကူတို့ကိုရုရှားပိုင်းဘယ်ဂိုရော့ဒေတာနဲ့ Cops ဒေတာမှာနောက်ထပ် drone ရင်တစ်ခုတို့ကိုသူတို့လေကြောင်းရန်ကာကွယ်ရေးစနစ်နဲ့ပြစ်ချခဲ့တာကြောင့်ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ဒီတော့တွင်ယူကရိန်းနိုင်ငံခါကီဗ်ဒေတာကိုရုရှားတို့ကလေကြောင်းကနေအရှိန်မြင့်တိုက်ခတ်နေတဲ့ဒဏ်ကိုကာကွယ်နိုင်အောင်ဘယ်လိုကူညီပေးကြမလဲဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ဥရောပတိုက်နဲ့ကမ္ဘာတဝန်းကတခြားကာကွယ်ရေးဝန်ကြီးအနည်းဆုံး50လောက်နဲ့တနင်္လာနေ့ကဆွေးနွေးခဲ့ကြပါရယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီအထိလိုက်တိုမီတာ32 kHz 9303ညနဲ့9383ညလိုက်တိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လိုက်မီတာ190 kHz 1505အနီးလို့ထုတ်လင်းပေးနေပါတယ်ခင
်ဗီယိုရဲ့အင်္ဂါညထိတန်းရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ရခိုင်ပြည်နယ်မှာလက်နက်ကင်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အရဲသားတွေထိခိုက်ဒဏ်ရာရပြီးတော့အိုးအိမ်တွေပျက်စီးဆုံးရှုံးရတဲ့အကြမ်းဖက်မှုသတင်းတွေကြောင့်ထိတ်လန့်စိုးရိမ်မိတယ်လို့အခြေအနေတွေကိုလည်းစောင့်ကြည့်နေတဲ့အကြောင်းကုလသမဂ္ဂကပြောပါတယ်
။ In the capital of Rakhine State is the town of Sitwe. That town also remains concerning. The situation in that town.
Sitwe မြို့ပေါ်မှာလည်းစိုးရိမ်စရာအခြေအနေတွေဆက်ရှိနေပါတယ်။အစားအသောက်တွေမလုံလောက်တဲ့သတင်းတွေ၊သုံးဖို့ငွေမရှိတော့တာ၊ကုန်စည်တွေကုန်စည်နှုန်းတွေတက်နေတာတွေနဲ့ရေရှားပါပြီးယောဂါတွေဖြစ်ပွားနေတာလူသားချင်းစာနာမှုအကူအညီနဲ့မရှိမဖြစ်အကူအညီပေးလုပ်ငန်းတွေဆောင်ရွက်ဖို့မှာအတားအဆီးနှောက်ယှက်တွေနဲ့ကြုံတွေ့နေရတဲ့အကြောင်းမနေ့ကကုလသမဂ္ဂဌာနချုပ်ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရဖြစ်တဲ့စတီဖန်ဒူဂျာရက်ကပြောဆိုသွားတာပါရခိုင်ပြည်နယ်တွင်အာရခတက်တော်ခေါ်လို့ AA အဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေချိန်မှာပဲဘူးတီတောင်နဲ့မောင်တော်မြို့နယ်တွေအတွင်းမှာလည်းအရက်သားတွေအိုးမဲ့အိမ်မဲ့နေအိမ်ဆွန့်ခွာနေရတဲ့အကြောင်းနေအိမ်တွေဖျက်ဆီးခံရတဲ့သတင်းတွေထွက်ပေါ်နေပြီးတော့ဒီအခြေအနေတွေပေါ်မှာလည်းစိုးရိမ်တဲ့အကြောင်းကုလသမဂ္ဂကပြောပါတယ်တိုက်ပွဲတွေကြားရိုဟင်ဂျာမွတ်စလင်တွေရဲ့နေအိမ်တွေမိရှုခံရတဲ့ဆိုတဲ့သတင်းတွေလည်းထွက်နေပြီးတော့ AA အာရခတပ်တော်ကတော့ဘူတီတောင်မြို့သိမ်းတိုက်ပွဲမှာဒေသခံရိုဟင်ဂျာတွေတိုက်ခိုက်ခံရတာမောင်းထုတ်ခံရတာတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေမဟုတ်မမှန်ဘူးလို့ပြန်လည်ငင်းဆန်ထားပါတယ်ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဗော်ကာတက်စ်ကတော့လူတွေအစုလိုက်အပြုံလိုက်အသက်ခံရတဲ့အဖြစ်မျိုးတွေတကြော့ပြန်ပေါ်လာမှာကိုစိုးရင်ထိတ်လန့်မိတဲ့အကြောင်းပြီးခဲ့တဲ့ရက်ကကြေညာချက်ထုတ်ပြန်ထားပါတယ်။သက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့တိုက်ပွဲတွေရက်ဆိုင်ပြီးတော့လူသားချင်းစာနာမှုအကူအညီတွေအဟန့်အတားမရှိပေးနိုင်ရင်ခွင့်ပြုဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ဖိုဂရန်ဒီနဲ့အတူပူးတွဲကြေညာချက်ထုတ်ပြီးတော့တောင်းဆိုထားပါတယ်ရှင်။
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာဒီနှစ်ဘဏ္ဍာနှစ်ပထမ3လပတ်မှာအမေရိကန်ဒေါ်လာ128တန်းကျော်ကျဆင်းသွားကြောင်းတရားဝင်ထုတ်ပြန်တဲ့ကိငဏန်တွေကဖော်ပြပါဗျ။ပြီးခဲ့တဲ့ဘဏ္ဍာနှစ်ကကုန်သွယ်မှုပမာဏ409တန်းကျော်ရှိရာကဒီနှစ်မှာတန်း280ကျော်သာရှိခဲ့ကြောင်းစစ်ကောင်စီကုသရေးဝန်ကြီးဌာနကိငဏန်တွေကိုကူးကားပြီးတော့နိုင်ငံပိုင်သတင်းတွေမှာဖော်ပြခဲ့တာပါ။ တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးစခန်းတွေထဲကအဓိကစခန်းတွေဖြစ်တဲ့မူဆယ်လွယ်ကျင်တဲ့ချင်းရွှေဟော်ကိုမြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုက်ပိုက်ပြီးတော့စစ်ကောင်စီဘက်ကနှစ်နိုင်ငံကုန်သွယ်ရေးအခြေအနေထုတ်ပြန်တာဖြစ်ပါတယ်။နှစ်နိုင်ငံနယ်ကြားမှာမူဆယ်လွယ်ကျင်ကမ်ပိုက်တီချင်းရွှေဟော်တိုင်းတုံစတဲ့နေဆက်ဂိတ်တွေကနေကုန်စည်တွေအဓိကဖြတ်တန်းနေပြီးတော့ပြီးခဲ့တဲ့လပိုင်းတွေကစလို့ကုန်သွယ်ရေးဂိတ်တွေကိုကချင်လွတ်မြောက်ရေးတပ်မတော် GIA နဲ့ကိုကန့်တပ်ဖွဲ့ MNDAA တို့ကထိန်းချုပ်လာခဲ့တာပါတရုတ်ရဲ့စစ်ဆက်ပေးမှုနဲ့အပြစ်ခတ်ရက်စဲပြီးတော့နေဆက်ဂိတ်တချို့ကိုပြန်ဖွင့်ခဲ့ပေမဲ့တနိုင်ငံနေဆက်ကုန်သွယ်ရေးလုပ်ငန်းတွေလည်းအပြစ်အဝပြန်လဲလဲပတ်နိုင်တာမျိုးမရှိသေးတဲ့အကြောင်းနေဆက်စီးပွားရေးလုပ်ငန်းရှင်တွေက BOA ကိုပြောပါတယ်တရုတ်အစိုးရဘက်ကတော့အထူးသဖြင့်ယူနန်ပြည်နယ်နဲ့ဆက်ဆက်နေတဲ့နယ်စပ်ဂိတ်တွေပုံမှန်ပြန်ဖွင့်နိုင်ရင်းနဲ့နယ်စပ်တည်ငြိမ်ရေးအတွက်စစ်ကောင်စီနဲ့တိုင်းရင်းသားအဖွဲ့တွေကိုဖိအားပေးပြောဆိုနေပါရှင်
။ဒီသတင်းပတ်ကုံမှာချင်းပါမယ်တောင်ကိုရီးယားဂျပန်နဲ့တရုတ်နိုင်ငံတို့ပါဝင်တဲ့သုံးနိုင်ငံထိပ်သီးဆွေးနွေးပွဲကနေတဆင့်အမေရိကန်ရဲ့မိတ်ဖက်နိုင်ငံတွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ဟာတရုတ်နဲ့ဆက်ဆံရေးကိုစီမံခန့်ခွဲနိုင်မှုမျှော်လင့်ကြောင်းဆွေးနွေးပွဲမတိုင်ခင်မှာအမေရိကန်ဘက်ကပြောပါရယ်။ကိုနိုင်ငံရဲ့ပြည်သူတွေအကျိုးစီးပွားအတွက်အချုပ်အခြာအာဏာပိုင်တဲ့ဆုံးဖြတ်ချက်ကိုချနိုင်တဲ့နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လေးစားရပါတယ်လို့နိုင်ငံခြားရေးဌာနကပြောရေးဆိုခွင့်ရှိသူကပြောပါတယ်။အမေရိကန်နိုင်ငံအနေနဲ့လည်းတရုတ်နဲ့ဆက်ဆံရေးကိုတာဝန်တိတိနဲ့စီမံခန့်ခွဲနိုင်မှုပြင်ဆင်နေတယ်လို့မိတ်ဖက်နိုင်ငံတွေကလည်းဒီလိုလှုပ်ဆောင်နေမှာဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူက VOE ကိုပြောပါတယ်။အခုလုံးမဲ့သုံးနိုင်ငံထိပ်သီးဆွေးနွေးပွဲဟာအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့တင်းမာနေချိန်မှာပြုလုပ်တာဖြစ်တယ်လို့တရုတ်နဲ့ရုရှားတို့ကြားခေတ်သစ်မိတ်ဖက်ဆက်ဆံရေးဖြစ်ထူထောင်ရန်သဘောတူညီမှုတွေပြုလုပ်ခဲ့ပြီးချိန်မှာလည်းတိုက်ဆိုင်နေပါတယ်။အရှေ့အာရှသုံးနိုင်ငံဒီထိပ်သီးအစည်းအဝေးပွဲကိုမေလ26ရက်ကနေ28ရက်နေ့ထိကျင်းပရန်မျှော်လင့်ထားပြီးမြေတရံဝင်ရက်စွဲကိုတော့ထုတ်ပြန်ကြေညာခြင်းတော့မရှိသေးပါဘူးရှင်
။ထိုင်ဝမ်မှာအငင်းပွားမှုတွေရှိနေတဲ့ဥပဒေမူကြမ်းတချို့အတည်ပြုနိုင်ရေးအတိုက်အခံကွန်မန်ဒန်ပါတီ KMT နဲ့ထိုင်ဝမ်ပြည်သူပါတီ TPP တို့ကစူးစမ်းနေတာကိုမကျေနပ်ကြတဲ့ထောင်ထဲချီတဲ့ထိုင်ဝမ်သားတွေဒီကနေ့လွှတ်တော်ရှင်မှာစူဝေးကန့်ကွက်ဆန္ဒပြကြတာပါအစိုးရကိုလွှတ်တော်ကပို့ပြီးတော့ကြီးကြပ်ထိန်းချုပ်နိုင်ရည်ရည်ရွယ်တဲ့ဥပဒေကြမ်းတွေအတည်ပြုနိုင်ဖို့မှာလိုအပ်တဲ့လွှတ်တော်နေရာအများစုကိုဒီအတိုက်အခံပါတီနှစ်ခုပေါင်းပြီးတော့အလုံးလောက်ရထားတာဖြစ်ပါတယ်အစိုးပြုမူကြမ်းတွေထဲကတစ်ခုကတော့လွှတ်တော်ကိုမချေမငံလုပ်တဲ့အစိုးရအရာရှိတွေကိုအပြစ်ပေးဖို့မူကြမ်းလဲပါဝင်ပါတယ်ဒီကနေ့ဆန္ဒပြသူတွေကတော့ဒီလိုမူကြမ်းတွေကိုလွှတ်တော်ကိုယ်စားလှယ်တွေကတစ်ခုချင်းသေချာပြန်လဲတုံ့တက်ပြီးတော့ပယ်ချဖို့တောင်းဆိုနေကြတာပါအတိုက်ခံနိုင်ငံရေးပါတီတွေဟာတရုတ်အစိုးရနဲ့ပေါင်းပြီးတော့ထိုင်ဝမ်မှာဒီမိုကရေစီခြုံငင်းအောင်လုပ်နေတာလို့ဆန္ဒပြသူတွေကပြောပါတယ်။ထိုင်ဝမ်မှာမနစ်မေလ20ရက်နေ့ကပဲသမ္မတတက်လိုက်ချင်းတဲ့ကျန်းသစ္စာကျိန်ဆိုလိုက်တာပါရှင်နောက်ဆုံးရသတင်းတွေကိုမက်ခလင်းနဲ့အတူကျွန်မလီမာတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေသတင်းကိုစပြီးတော့ပြောပြပေးကြပါမယ်။စစ်ကောင်စီနဲ့ကချင်လွတ်မြောက်ရေးတပ် KIA ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာလက်နက်ကြီးကြီးထိမှန်ပြီးတော့ရွာသား6ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတွေကပြောပါရယ်တိုက်ပွဲတွေကြောင့်လုံခြုံရေးစိုးရိမ်နေတဲ့ဒေသခံတွေလည်းဘေးလွတ်ရာကိုတိမ်းရှောင်နေကြရတာပါကချင်ပြည်နယ်ကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင
်ကချင်ပြည်နယ်ဝိုင်းမော်မြို့မှာပြီးခဲ့တဲ့စနေနေ့ကစတင်ပြီးတိုက်ပွဲတွေတကြောပြန်ပြင်းထန်ခဲ့ပါတယ်ပြီးခဲ့တဲ့3ရက်အတွင်း KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာလိုင်းစာနဲ့ဝိုင်းမော်အကြားကစစ်ကောင်စီတပ်စခန်း10ခုထဲမှနေကိုသိမ်းယူခဲ့တယ်လို့တနင်္လာနေ့ကတော့ရွှေညောင်မင်းအခြေစိုက်ခမာယာ311တပ်စခန်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မြစ်ကြီးနားအခြေစိုက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့ဝိုင်းမော်အခြေစိုက်ခလာယာ58ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခဲ့တာလေကြောင်းကတိုက်ခိုက်တာတွေရှိခဲ့ပါတယ်။တနင်္လာနေ့မွန်းလွဲပိုင်းမှာတော့ခတ်ချိုရွာအတွင်းလက်နက်ကြီးကြားရောက်ပေါက်ကွဲတာကြောင့်လူ6ယောက်သေဆုံးခဲ့ကြောင်းဝိုင်းမော်ဒေသခံတဦးကပြောပါတယ်။
ခတ်ချုပ်ကတေးကြောက်ရှိတယ်ဟိုမနေ့ကဒီသူ6ရောက်လက်နဲ့ကြီးကြပြီးတော့6ရောက်တေးတယ်ခိခိုက်တန်ရာရလည်းရှိရလို့ကြားတယ်ဒါပေမဲ့အဲ့ဒါတော့စီးရင်တော့မတည်ဒါပေမဲ့တေးတဲ့ဟာတော့ တ
ော့ဒီကြပဲလက်နေကြီးပြခတ်တာနဲ့တိုက်ပွဲတွေဖြစ်မှာကိုစိုးရင်တာကြောင့်ဝိုင်းမော်မြို့ကန်တွေအပြင်အနီးအနားကျေးရွာကလူတွေပါဝိုင်းမော်မြို့မြောက်ဖက်နောင်ချိန်ရွာဘက်ကိုတိမ်းရှောင်ခဲ့ကြောင်းဝိုင်းမော်ဒေသခံကဆက်ပြောပါတယ
်အခုဒီဝိုင်းမော်ဘက်ခြမ်းကမြို့တွင်းသို့ပြန်ပတ်ဝန်းကျင်ကလူတွေကနောင်ချိန်ဘက်နေရာရှိတာရညာနေပြီကားတွေဆန်ကျယ်တွေလူသားတွေကျစီတွေနဲ့ဟိုလမ်းမှာအပြည့်ကိုသွားနေကြတယ်။လူတွေတော့များတယ်ကြာကျွန်တော်ဆင်းနေတမျိုးလုံးတော့ထပ်ပြေးလာကြတဲ့ပုံစံပျက်စီးတွေတိမ်နေကြတဲ့ဟာမင်းညနေပိုင်းကအများကြီးပဲ။ပြီးတော့အခုဒီမင်းနဲ့ကဲအများကြီ
းတခြားဝိုင်းမော်ဒေသခံတူကလည်းဝိုင်းမော်မျိုးအတွင်လက်နေကြီးကြောက်တာတွေရှိခဲ့ကြောင်းနဲ့တက်ကြီးရွယ်ဦးနဲ့ကလေးငယ်တွေကိုဘေးလွရာပို့ဆောင်ပေးခဲ့ကြောင်းပြောပါတယ်
။ကျွန်တော်တို့မိုင်းသားမှာတော့ညကမလုံးကြတယ်ฉันติงใจมาตะลงเนาะเลยกวนกันมาตะลงบ่ลูไม่ชื่อเนี่ยတော့จ่าล่ะบ่พยาแก่รู้บ่เนาะโหมันก็ขัดชูบ่เนาะไอ้เวลาเนาะโหจ่าล่ะเลยตะคาเลยจ่าတော့มีบ้าสู้ได้กูป่าทัวย่อไอ้มาชุบเจตวาเลยลูกเออแล้วกูตรงนี้ชื่อดียันตันดิปิโตมุไทเนี่ยอาริยาฉิกงล่ะเลยเกงล่ะเลยคือเราสิดีเนี่ยတော့เนี่ยล่ะบ่เสียเลยဆောင်ရင်းလိုအပ်ဆောင်လေးကလေးတွေအသက်ကြီးတဲ့ဘူဖားတွေကတော့နည်းနည်းလိုထုံတဲ့နေရာဘဝနှောင်းချင်းကဘာလို့မှပို့ထားတယ
်ဝိုင်းမော်မျိုးအနီးအနားကျေးရွာကပြည်သူတချို့ကတော့မြစ်ကြီးနားနဲ့တခြားကျေးရွာတွေဘက်ကိုတိမ်းရှောင်တာလည်းရှိကြောင်းပြောပါတယ် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာမြစ်ကြီးနားဗမော်ကားလန်းကဝိုင်းမော်နဲ့နှစ်မိုင်ကျော်အကွာမှာရှိတဲ့ခါရှိရွာအပြင်ဝိုင်းမော်ကံပိုက်တီလန်းကဝူရန်နဲ့ဝါရှောင်ရွာအကြားမှာရောက်ရှိနေကြောင်းလည်းဒေသခံတွေကပြောပါတယ်။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဒီကနေ့ဝိုင်းမော်မြို့နယ်ရွှေညောင်မင်းအခြေစိုက်ခမရ 3-1 မှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးကိုအ धिक အသုံးပြုတိုက်ခိုက်နေကြောင်းပြောပါတယ်
။ဝိုင်းမော်ဘက်ကရွှေညောင်မင်းပတ်ဝန်းကျင်ကမှာတိုက်ပွဲတွေဆက်ရှိတယ်လို့ပဲကြားရတယ်ခင်ဗျ။အ धिक ကတော့လေကြောင်းနဲ့လက်နက်ကြီးနဲ့အပစ်နဲ့တက်ပွဲကတော့ဒီကဖြစ်တယ်လို့ပြောကြတာ။ဟိုခန့်တင်တဲ့နေသားတော့တော့မရှိသေးပါဘူး
။ကချင်ပြည်နယ်ကစီရေးအခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။တနင်္လာနေ့နေ့လယ်တနားရီကျော်မှာတော့မြစ်ကြီးနားမြို့နယ်တာလောကြီးဘက်မှာလည်းတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာရှိခဲ့ကြောင်းဒီတိုက်ခိုက်မှုဟာရဲစခန်းနဲ့ပြည်သူစစ်ခန်းတွေဘက်မှာဖြစ်ကြောင်းတာလောကြီးဒေသခံတဦးကပြောပါတယ်ဒေသတွင်းသတင်းမီဒီယာတချို့မှာတော့မြစ်ကြီးနားမြို့နယ်ဖရော်ဂျီဝါဘက်ကလည်းလေကြောင်းပစ်ခတ်တိုက်ခိုက်တာနှစ်ရက်ရှိနေပြီဖြစ်ကြောင်းဖော်ပြထားပါတယ်ဒီလမေ18ရက်နေ့ကမြစ်ကြီးနားအခြေစိုက်နန်းပေါင်လေတပ်စခန်းကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီဘက်ကလည်းပြန်လည်ပစ်ခတ်ခဲ့ကြပြီးပမတိရက်ွက်အတွင်းမှာလက်နက်ကြီးကြီးကြောက်တာကြောင့်အရသာ၃ဦးသေဆုံးပြီး၈ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းလည်းဒေသခံတွေကပြောပါတယ်ခင်ဗျာ
ကချင်ပြည်နယ်ဘက်ကစီးရီးတင်မာမှုနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုကုခင်မောင်စိုးမင်းကပြောပြပေးခဲ့တာပါ VOE ရဲ့မြန်မာဘာသာသံလွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတော့ည10နာရီဒီတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ကရင်ပြည်နယ်ဘက်ကအခြေအနေကိုမတင်ဆက်ပေးခင်မှာကရင်နီဘက်ကအခြေအနေကရောဘယ်လိုရှိပါသလဲကြည့်ကြရအောင်ပါကရင်နီဒေသမှာစစ်ကောင်စီနဲ့တိုက်ပွဲတွေနှင်းစင်ရက်ဆက်ဆိုးသလိုဖြစ်ပွားနေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်တိုက်ပွဲတွေကြောင့်ကျေးရွာသားအများအပြားနေရွှန့်ခွာတိမ်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဂရင်းနီဒေသစီးရီးတင်မာမှုရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရေကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်ဆူမွန်ကပြောပြပေးပါမယ်ရှင်
။ကယားပြည်နယ်ဒေသအခေါ်ကရင်နီဒေသဘက်မှာဒီရက်ပိုင်းနေ့အတွင်းစစ်ကောင်စီတပ်နဲ့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဘဟုပြန်ကြားရေးတာဝန်ရှိသူတရေဆိုကပြောပါရယ်စစ်ကောင်စီစစ်ကြောင်းနဲ့ကရင်နီဒေသမှာတိုက်ပွဲတွေကနေ့စဉ်ဆိုသလိုဖြစ်ပွားနေတာလို့သူကပြောပြပါရယ
်စစ်ကောင်စီ threat တွေကတော့ဒီစီဆိုင်ဘက်ကနေပြီးတော့မှလယ်လင်းလေးမြို့ဖက်ကိုစစ်ကြောင်းထိုးလာတာရှိတယ်အဲတော့အဲ့ဒီလယ်လင်းလေးမြို့နဲ့အနီးတစ်ဝိုက်မှာတော့ဟိုနှစ်ဖက်တိုက်ပွဲဖြစ်ခဲ့တယ်ပေါ့နော်ဒီရက်ပိုင်း အဲ့လကောမြို့ထဲမှာလည်းဒါစစ်ကောင်စီရဲ့လှုပ်ရှားစစ်ကြောင်းနဲ့ရှိတယ်မြို့ပေါ်ရက်ွက်ရောနောက်ပြီးတော့ဒီလက်ကောဆက်မှုဆောင်နဲ့အနီးပတ်ဝန်းကျင်မှာစစ်ကောင်စီကနေပြီးတော့မှစစ်ကြောင်းလှုပ်ရှားထားရရှိတယ်ပေါ့နော်ဆိုတော့ဟိုနှစ်ဖက်ထိတွေ့တိုက်ပွဲတွေကတော့နှိမ့်ဆင်းနေအများဖြစ်နေပါတယ်ပေါ့နော
်ဒီလိုမျိုးတိုက်ပွဲတွေကြမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့ဒေသခံပြည်သူတွေရဲ့နေအိမ်တွေထိခိုက်ပျက်စီးရပါတယ်လို့လည်းဒေသခံတွေကပြောပါတယ်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်လုံခြုံရေးစိုးရင်ရတဲ့အတွက်ရွာသူရွာသားထောင်နဲ့ချီပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လည်းဒေသခံတဦးက VOA ကိုပြောပြပါဗျ
။ဒီဘက်နေဆက်ရလွတ်တဲ့နေရာတို့ထောင်ကြတာပေါ့။အိုးအရင်30မျိုးလို့တိမ်းရှောင်ကြနေပါသေးတော့ဟိုမရှိတော့ဘူးပေါ့ဒီဘက်ကတော့လုံတောင်ပြီးလို့ညောင်းပြီးတော့အဲ့ဘက်မှသွားရတော့အိမ်ငန်းနေကြတာတွေရောရှိတာ။ဒီကရာဆက်ကတော့လုံလုံတော်လို့လုံသူမှုမရှိသေးဘူးနော်။အခုကစီဆိုင်ညနေဒီကရာဆက်ကိုတော်တဲ့ကြောလုံးတော့ဟိုကဖြစ်နေတာဟိုနောက်ဆက်လိုက်နေတယ်လို့ဆင်းနေတာပေါ့။အဒီကတော့အဲ့ဒီလိုလေးစီဆိုင်မှာတော့ဖြစ်တယ်ပေါ့။
ကယားပြည်နယ်ဒေသခေါ်ကရင်နီဒေသကလက်တလောတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကယားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးတယ်လို့စစ်ကောင်စီဘက်ကလည်းသုံးတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ကယင်နီနယ်ထဲမှာထိုးစစ်ဆင်လှုပ်ရှားမှုတွေရှိနေတာမို့လို့အခုအချိန်ထိတိုက်ပွဲတည်ငြိမ်သွားတာမျိုးမရှိသေးပါဘူး။နေရအဆုံပြတ်နှံ့လာတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာအသက်ဘေးလွတ်ကင်းတဲ့ဒေသတွေစီကိုတနည်းအားဖြင့်တနည်းအားမကြာခဏပြောင်းရွှေ့နေထိုင်ကြရပါတယ်။ဒီလိုမျိုးပြောင်းရွှေ့နေထိုင်ကြရတဲ့အချိန်မှာလည်းယာယီတဲလေးတွေထိုးဖို့ပစ္စည်းတွေမတင်နိုင်မဲနဲ့တိုက်ပွဲဖြစ်လာတဲ့ဆိုရင်ချက်ချင်းဆိုသလိုပြေးလွှာတိမ်းချောင်ကြရတာကြောင့်ဒေသခံတွေရဲ့နေထိုင်စားသောက်ရေးလိုအပ်ချက်ကအများနဲ့အခက်အခဲတွေကြုံနေရပါတယ်လို့ကယင်နီလူခွေရေးတီထောင်သူကိုပညာကပြောပါတယ်
။ကျွန်တော်ပြည်နယ်လွန်လင်းလေးမြို့ပေါ့နော်ထဲကစစ်တပ်တွေကအလုံးကြီးနဲ့ထထိုးလာတာရှိလို့ပေါ့နော်။အဲ့ဒီမှာရတိုင်းမျိုးပါတပ်ပွဲဖြစ်တယ်။နောက်ပြီးတော့မှလူထုတွေလည်းထဆောင်တာရှိပေါ့နော်။ကျွန်တော်ဒီသလားလူစုအနည်းဆုံး1500ပေါ့နော်။ဆိုထပ်ပြီးတော့မှဒီကျွန်တော်ပြည်နယ်ထဲကိုပြန်ရွှေ့လာလို့ပေါ့နော်။ဒီစီဆိုင်လို့ရေဖြူကနေစင်ပေါ့နော်။ဆိုရင်ဒီဘက်ကကျွန်တော်ပြည်နယ်မှာတိုက်ပွဲကတော့ဒီနယ်ဝေဒနယ်မှာဆက်ဖြစ်နေထိုးစစ်တွေပုံမှန်ရှိနေတယ်အဲစစ်ဆောင်တွေကဟိုရွှေတီရွှေရှိတယ်ပေါ့နော်အဲ့တော့စစ်ဆောင်တွေကိုရွှေတီရွှေချင်းရပါနဲ့တွားထတူလဲဆိုတော့လိုအပ်ချက်တွေအတစ်ပြန်ဖြစ်စရာလို့ပေါ့နော်အဲ့တော့စစ်ဆောင်တွေရောက်လာပြီဆိုတော့ကျွန်တော်အမှုအကာတွေစားတောက်တွေအတစ်ပြန်ပြရတယ်စစ်ဆောင်ကအတစ်တမဟုတ်နေမှာသူကနှစ်ချိန်သုံးချိန်ရွှေရွှေပေါ့နော်အဲ့ဒီဟာလဲကျွန်တော်တို့တွေကစာဝတ်နေရေးခဲခဲတွေနာစီဝါလိုအပ်ချက်တွေကတော့ဟိုဆင်းမြင့်နေတယ်ပေါ့နော်
စီရေးပြင်ထန်နေတဲ့ကယင်နီဒေသမှာလမ်းမန်းဆက်သွယ်ရေးကလည်းခက်ခဲအလုတ်ကင်ရှားပါမှုတွေနဲ့ရင်ဆိုင်နေရပြီးတော့စားနပ်ရိက္ခာခက်ခဲကြတဲ့ကျန်းမာရေးဆောင်ရှောက်မှုအားနည်းချက်တွေရှိနေပါတယ်လို့စစ်ဆောင်တွေနဲ့စစ်ဆောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစီရေးပြည်ပခါတွေနဲ့နယ်မြေမလုံခြုံမှုတွေကြောင့်ကယင်နီဒေသအပါအဝင်နိုင်ငံတော်ဝန်မှာအိုးအိမ်စွန့်ခွာထွက်ပြေးတိမ်းရှောင်နေရသူပြည်သူပေါင်းနှစ်ဒသမ6တန်းနီးပါးရှိလာပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ရှင်
။ကရီနီဒေတာဘက်ကစည်ရေးအခြေအနေရဲ့နောက်ဆုံးရသတင်းပေးပို့ချက်ကိုတော့မဆူမူကပြောပြပေးခဲ့တာပါ။တစ်ဆက်တည်းပါပဲကရင်ပြည်နယ်ဘက်ကအခြေအနေကိုလည်းဆက်ပြောပြပေးကြပါမယ်။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်အခြေဆိုင်တပ်စခန်းတစ်ခုကိုကရင်မျိုးသားအစည်းအရုံး GNU တပ်ဖွဲ့တွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်လိုက်ကြောင်းဒေတာကန်ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတယောက်ကပြောပါရယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်50နီးပါးလက်နက်ချခဲ့တယ်လို့လည်းဆိုပါရယ်။ကရင်ပြည်နယ်ဘက်ကစီးရီးတင်မာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရယ်ရှင်
။ကရင်မျိုးသားအစည်းအရုံးတပ်မ6ထိန်းချုပ်နယ်မြေကော့ဂရိတ်မြို့နယ်ထဲမှာရှိတဲ့ဖူးရှင်းမှုတပ်စခန်းကို KNLA PDF ပူးပေါင်းတပ်တွေကပြီးခဲ့တဲ့ရက်ကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးဒူးရင်မှုအဆင့်အပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်48ဦးမေလ19ရက်နေ့ကကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA PDF ပူးပေါင်းတပ်ထံလက်နက်ချအညံ့ခံခဲ့တာဖြစ်ကြောင်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်။အပူကြီးမှုဟုတ်ကဲ့အဲ့ဒါကိုတော့ဝိုင်းဝန်းကျွန်တော်တို့ KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့ရအချင်းတော်ကြာပြီပေါ့နော်။ဝိုင်းဝန်းပြေးဆိုထားတာကြာပြီ။အဲ့ဒါရေးခါပြန်လိုက်တာရောနောက်တစ်ခါသူတို့ဘက်ကအညံ့ခံခဲ့တာပေါ့နော်။အခုဒီနေ့ဆိုလို့ရှိရင်အဲ့ဒါဒီတဲ့မျိုးရအောင်အပေါ်ဝင်ပေါ့အလုံး40ကျော်သူတို့လက်နက်ချများခံတာပေါ့ကျန်တဲ့လူတွေထွက်ပြေးတာတို့ခိုင်းပဲရောက်သွားတာတို့အဲ့လိုမျိုးတွေရှိတယ်ခင်ဗျာအဲ့မှာစိတ်ဆုံးတာတို့အလောင်းကစခန်းဆက်ပြေးနေချိန်မှာအလောင်းငယ်ဆယ်ကျော်ပြေးတယ်လေ
စခန်းကနေထွက်ပြေးသွားခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဝင်30ကျော်ကတော့ထွက်ပြေးသွားရလမ်းတစ်လျှောက်မှာကိုဝင်ဆောင်အမျိုးသမီးတဦးပါဝင်ဒေသခံအရက်သား၄ဦးကိုတပ်ဖြတ်သွားခဲ့တယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ် ใจจมอยู่ในเฉยใจสิ่งเก่าสิบิวฮาคงสังหูปีเกเรมาลาสเลียนิกาเคียนเนลีปีเดียปูบังจับพอดีกาปีใจใจไข่ใจไปแค่วิเดนเอาบิวฮามูป่าวเองสิ่งเก่าสิจับพอดีเองชอบเสียชอบอูและเนช่าอันยังแข่งเงาดีเลยสิเกบาร์เลยใจจมบิวฮาจับวิเดนเอามาโรสิ่งเก่าสิเอผู้ชิมูจะสังหาจะคู่เรต้าเจนอบีวันวันไปสู้คันทายาลาวะอากูข้ามาโรสิ่งเก่าสิจะตารีเยี่ยขาเจริญมูเรียเพียบี
คู่กันนายผู้เรียนไม่ชีโร่ลาเจ้าที่สังหารตีไปนั่งเงียบพิจารณาเลยตัวแบบเยอะไปเลยเออก็เรื่องนี้เนี่ยจะมาชาวเรามาเลยดีใจดูเนี่ยมันยังไม่แก่หมอเนาะใจดูชาวบ้านเป็นเนี่ยโอ้ใจดูพิจารณาเจ้าเราตู้วันวันไปสู่ทางเลยใจดูพิจารณาเจ้ามาจะเล่าไปอะไรไปไหนไปขัดตาเนาะที่สังหารจะเราไปสู่ทางไปสู่ทางเราตู้เราจะรู้
โอ้เล่นช้างยังแข็งเลยชอบดีเลยฮะชอบดีเลยฮะที่สังหารจะท่องกูอยากกูจะคนละคนในกระเดกะลายอ่ะชี้ชัดจะสวยท่าเด็ดจะสังหารเสียบีแล้วจะล้อมาเอ้ออาจจะอยากวิ่งเส้นเราไปชี้เด็ดจะสังหารเสียไปอ่ะคู่เด็ดที่เราผู้ชิมจะสังหารจะต่อรีฮะท้ายไปกูอ่ะล้อมยืนเนี่ยทั่วปีลาลาเราไม่ชี้ได้บ่าวที่สังหารดูยังมุกบ่าวเองลุยอ่ะเลี้ยเจ้า
และในชาติตอนนี้ปัจจุบันเราสิ่งสิ่งเป็นการเรียนทุกอย่างนั้นไม่ใช่ได้บ่าวอะคุณรู้สึกยังก็เรียนอยู่ในเรื่องการยึดเชื่อสักแค่เมื่อเราคิดสักแค่เนี่ยกุยลงใจสักแค่นี้กูเลยเกี่ยนในปีเดียปูบังจะตีกันได้แค่ตีไปท้าบาลใช่ไหมเกี่ยนยูเนี่ยก็เรียนอยู่ในเชื่อสักสิ่งสิ่งจะสักแค่กูเกี่ยนยูเนี่ยปูบังจะจุดตีไปเลยเด็ดเดียวไม่เอามาเก็บเปียกไปกันหรอเชื่อกูงับปีบุเรนเอาส่วนใหญ่ตีไปบุจะดีกว่าจะเล่าบ้างเช่นอะคุณรู้ใน စိတ်အက်မာအက်ဒါလီယန်တို့ရဟယင်ပြတ်ကျကွယ်လွန်တာနဲ့ပတ်သက်ပြီးတော့နိုင်ငံတကာခေါင်းဆောင်တွေကဝန်ထမ်းဆောင်ပြောဆိုပါတယ်ပါကစ္စတန်ရုရှားနဲ့လက်နော်ခေါင်းဆောင်တွေကရိုင်းစီပေါ်လေးစားဖွယ်ရာခေါင်းဆောင်တို့အဖြစ်အတိအမှတ်ပြုထားပေမဲ့အမေရိကန်ပြည်ထောင်စုကတော့သူ့ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်ထားတာပါကွန်ဂရက်လွှတ်တော်ဆိုင်ရာ VOA သတင်းတောက်ကက်သရင်းဂျစ်ဆန်ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးမှာဖြစ်ပါတယ်ရှင်
အီရန်သမ္မတအီဘရာဟင်ရိုင်ဇီနဲ့နိုင်ငံခြားရေးဝန်ကြီးဟူဆိန်အမ်မာအက်ဒါလီယန်တို့တနင်္ဂနွေနေ့ကရဟယင်ပြတ်ကျပြီးတော့ကွယ်လွန်သွားတာကြောင့်အီရန်မှာ၅ရက်ကြာဝန်းနေခြင်းအထိမ်းအမှတ်ရဖြစ်သတ်မှတ်ထားပါတယ်အမေရိကန်ပြည်ထောင်စုကတော့အခုလိုတည်ဆုံမှုအတွက်ဝန်းနေကြောင်းတရားဝင်ပြောကြားထားပေမဲ့1988ခုနှစ်ကနိုင်ငံရေးကျင်းသားတွေကိုဥပဒေမဲ့တပ်ဖြတ်တာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေအတွက်ပြစ်တင်ဝေဖန်ထားပါတယ
် We regret any loss of life
လူသက်တွေတိတ်ဆုံးတဲ့အတွက်ဝန်းနေရပါတယ်ရဟန်းပြတ်ကျပြီးကွယ်လွန်တာကိုလည်းမတွေ့လိုပါဘူးဒါပေမဲ့လည်းတရားသူကြီးတာဝန်ထမ်းဆောင်စင်မှာရောသမ္မတတာဝန်ယူထားစင်မှာပါကျူးလွန်ခဲ့တဲ့သူ့လောက်ရက်တွေကတော့ပျောက်ပြတ်သွားမှာမဟုတ်ပါဘူ
းအီရန်ဒုသမ္မတမိုဟာမက်မုခ်ဘာဟာအခုအခါယာယီသမ္မတအဖြစ်တာဝန်ယူထားပါတယ်အခုလိုထိတ်တန့်ကောင်းဆောင်တွေကွယ်လွန်သွားတာကြောင့်နိုင်ငံတွင်းမငြိမ်မသက်ဖြစ်စရာအကြောင်းမရှိဘူးလို့လည်းသူကပြောပါတယ်ဒါပေမဲ့လေကိပါရောက်အီရန်နေကတော့ဒီအချိန်မှာအပြောင်းလဲတွေဖြစ်လာဖို့မျှော်လင့်နေပါတယ
်ဆာဂျင်ဆန္ဒပြကြတဲ့အီရန်လူထုအတွက်တော့တကယ်ကိုအားတက်စရာပါအတိုက်ခံတွေအတွက်ကြီးမားတဲ့ခြေလှမ်းတစ်ဆင့်တက်လှမ်းနိုင်လိုက်တာပ
ါရာယီစီတည်ဆုံးသွားတာကြောင့်အမေရိကန်အီရန်ဆက်ဆံရေးပြောင်းလဲမှာမဟုတ်ဘူးလို့သုံးသပ်သူတွေကထောက်ပြပါတယ်
in the context of Iran and Islam
Islam နိုင်ငံဖြစ်တဲ့ Iran နဲ့ American ကြားမပြေလည်စရာအကြောင်းရင်းခံများပြားရှိပြီးအဲ့ဒီမှာညှိနှိုင်းမရတဲ့ဆက်ဆံရေးလည်းရှိနေတာပါသူမှလုတ်ပိုင်ခွင့်အာဏာအားလုံးရှိမနေပါဘူးဆုံးဖြတ်လုတ်ပိုင်ခွင့်အားလုံးကိုအီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမီနီကပဲထိန်းချုပ်ထားတာပ
ါကမ္ဘာခေါင်းဆောင်အချို့ကလည်းဝန်ထမ်းကြောင့်ပြောကြားကြပါတယ
်ခစားတဲ့ဟယာတန်ခိုင်
ဘယ်ကကြီးကွယ်ပွေရမတော်တဆဖြစ်မှုကြောင့်စိတ်မကောင်းခြင်းကြီးစွာဖြစ်ရပါတယ်လို့တူရကီသမ္မတဝီချစ်ပြာရေးအာဒိုဝန်ကပြောသွားတာပါပါကစ္စတန်မှာလည်းအောက်မေ့ဘွယ်ရာရက်ဖြစ်သတ်မှတ်ခဲ့ပါတယ်
It is a very sad day.
Islam Taiwan to intern one year account ne ba. Turkey Pakistan ne Islam Taiwan a lo ji kwe one year ya ba de.
Russia tamara Vladimir Putin ye one year jaw mat tan lwa ko le Russia nai ngan pai yop myin tan ja ga aku lo that sit thau lwet ma de.
Russia Kilizer admito.
Raisi ha thu chun that myet de nai ngan tama phit pi Russia ye mait swin zin tiao phit da ko Russia nai ngan a ni ne ati mat pyu tha da wa. Ain ni chin nai ngan sat san yi pu kaung mon law ne မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်နိုင်တဲ့အထည်လဲကြိုးပမ်းအားထုတ်ခဲ့သူလို့ပြောသွားတာပါတရုတ်နိုင်ငံသားရေးဝန်ကြီးဌာနကလည်းအခုလိုမှတ်ချက်ပြုပါတယ
်မူဖပေအောင်ကြည်ရင်တဲ့
ကမရရိုင်းစီဟာအီရန်လုံခြုံရေးတည်ငြိမ်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးချမ်းသာကျယ်ဝရေးအတွက်အမခန့်ပွဲရာဆွတ်ဆောင်ခဲ့သူပါ တရုတ်နဲ့အီရန်ကြားမှာလည်းခိုင်မာတဲ့မဟာဗျူဟာမြောက်မိတ်ဖက်နိုင်ငံအဆင့်တက်လန်းနိုင်အောင်ကြိုးပမ်းအားထုတ်ခဲ့ပါတယ
်။အီရန်သမ္မတသစ်ရွေးချယ်ဖို့ရက်ပေါင်း90အတွင်းအီရန်မှာရွေးကောက်ပွဲကျင်းပမှာပါခင်ဗျာ။
ကိုအောင်ပြပြပေးခဲ့တာပါ။တော်တော်ရှင်တွေအနေနဲ့ view မြဝပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တခြင်းတောင်းခြင်းနဲ့ဆိုရကျွန်မစီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းနဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာနေ့စမှာတော်တာရှင်များရှင် View American တန်ရဲ့2024ခုနှစ်မေလ22ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြ VOA ရဲ့မြန်မာဘာသာအစီအစဉ်တွေကိုတော့ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတည်းရဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညတိုင်းတက်ဆက်ပေးနေကြဖြစ်တဲ့မြေကြီးရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက် American နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်နဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အရင်ဆုံးအပူတန်ကြောင့်မြမစိုက်ပျိုးရေးလုပ်ငန်းထိခိုက်တဲ့အကြောင်းတင်ဆက်ပေးထားတဲ့မြေကြီးရောစာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီနှစ်2024ခုနှစ်ဟာအယ်နီညိုလို့ခေါ်တဲ့အပူချိန်ပြင်းထန်တဲ့နှစ်ဖြစ်တဲ့အတွက်မြမနိုင်ငံအပါအဝင်အထူးသဖြင့်အာရှနိုင်ငံတော်တော်များများမှစိုက်ပျိုးရေးလုပ်ငန်းတွေကိုအနည်းနဲ့အများထိခိုက်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကိုခင်မောင်စိုးမင်းကမြေကြီးရောစာအစီအစဉ်မှာစူးစီးတင်ဆက်ပေးထားပါတယ်ရှင
်။ဒီနှစ်2024ဟာအယ်နီညိုခေါ်အပူချိန်ပြင်းထန်တဲ့နှစ်ဖြစ်တဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတော်တော်များများမှစိုက်ပျိုးရေးလုပ်ငန်းတွေကိုအနည်းနဲ့အများထိခိုက်လာနိုင်ပါတယ်။ PMI ခေါ်သုတေသနနဲ့သတင်းအချက်အလက်အဖွဲ့ရဲ့မနစ်ကခန့်မှန်းချက်အရဆိုရင်အယ်နီညိုကြောင့်အာရှမှာမြန်မာကမ္ဘောဒီးယားနဲ့နီဘောနိုင်ငံတွေအ धिक ဆန်းစပါးအပါအဝင်စိုက်ပျိုးရေးမှာအထိနာနိုင်တယ်လို့မနစ်နှစ်ကုန်ပိုင်းကတွက်ချက်ခဲ့ပါတယ်။ဒါအပြင် US National Oceanic and Atmospheric Administration American ပင်လယ်သမုဒ္ဒရာနဲ့လေထုစီမံတွက်ချက်ရေးဌာန NOAA ကအယ်နီညိုဖြစ်စဉ်တည်းကဒီနှစ်2024မှာဖြစ်ပေါ်လာနိုင်တဲ့အတွေ့ကမ္ဘာဆန်အများဆုံးထွက်ရှိတဲ့အရှေ့တောင်အာရှမှာထိခိုက်မှုတွေရှိနိုင်တယ်လို့မနစ်နှစ်ကုန်ပိုင်းကတွက်ချက်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခအဖွဲ့ FAO ကလည်းအယ်နီညိုဖြစ်စဉ်ကြောင့်စီးပွားရေးထိခိုက်ပြီးစားနပ်ရိက္ခအခက်အခဲတွေပိုမိုကြုံတွေ့လာနိုင်တယ်လို့သတိပေးထားပါတယ်။မြန်မာနိုင်ငံမိုးလေဝသဌာနကတော့အခုမေလထဲမှာအာအနှဲငယ်ရှိတဲ့အယ်နီညိုဖြစ်စဉ်တည်းရရှိလာနိုင်တယ်ဆိုပြီးပြီးခဲ့တဲ့ AB လလေလောက်ကခန့်မှန်းချက်ကို website မှာပေါ်ပြထားပါတယ်အယ်နီညိုခေါ်အပူချိန်ပြင်းထန်တဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံအလုံသမားများအဖွဲ့ချုပ် FTUB မှာလယ်သမားရေးရာဆောင်ရွက်ခဲ့တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ
်။အယ်နီညိုကြောင့်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေပေါ်တက်ရောက်မှုကိုပြောရမယ်ဆိုရင်ပထမဆုံးအနေနဲ့ကတော့အယ်နီညိုဆိုတာပင်လယ်သမုဒ္ဒရာထဲမှာရှိတဲ့ရေစီးကြောင်းကြီးတွေပြောင်းလဲမှုကြောင့်ဖြစ်လာတဲ့ရာသီဥတုဆိုင်ရာဖြစ်ရပ်တစ်ခုလို့ဆိုရမှာပါ။ဒီရေစီးကြောင်းတွေကြောင့်ပင်လယ်ရေမျက်နှာပြင်အပူချိန်ကမြင့်တက်လာတယ်။အဲ့ဒါကနေတဆင့်သူနဲ့နီးတဲ့ဒေသတွေမှာရာသီဥတုကြောင်းလဲဖောက်ပြန်မှုတွေဖြစ်လာစေတာပါ။သူတစ်ဖြင့်တော့မိုးရွာသွန်းမှုကိုထိခိုက်မှုဖြစ်စေတယ်ဖြစ်စေပါတယ်။ရေပုရတော့အများအားဖြင့်မိုးခေါင်မူးနေစေတတ်ပါတယ်။ဒါပေမဲ့တချို့နေရာတွေမှာတော့မိုးများစေတယ်လို့ဆိုပါတယ်။သို့တော့ရေပုရအားဖြင့်ပြောမယ်ဆိုရင်တော့မိုးခေါင်မူးနေမှုဖြစ်စေနိုင်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကစိုက်ပျိုးရေးပေါ်မှာမိကိုအားထားတဲ့နိုင်ငံစိုက်ပျိုးရေးမွေးမြူရေးရေရွက်လုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေမှာမိခိုနေရတဲ့မိသားစုလူကြီးများတဲ့နိုင်ငံတစ်ခုပါ။နောက်ပြီးကျွန်တော်တို့နိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းဆိုတာကလည်းရာသီဥတုကိုမှီပြီးတော့ဒီရာသီဥတုပေါ်ပဲမှီတည်လို့ရတာဆိုတော့ရာသီဥတုဖောက်ပြန်ရင်ဒီစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေထိခိုက်စေနိုင်ပါတယ်။ဒါကတော့ဖြစ်မလွဲမသွေဖြစ်လာနိုင်တဲ့ကိစ္စတွေပါ။မိုးရွာသွန်းမိုးရွာသွန်းမှုနည်းတယ်ဆိုလို့ရှိရင်ဆယ်ဒီအပါဝင်ရေရရှိမှုညွန်နေသွားနိုင်တယ်လို့ စိုက်ပျိုးရေးနဲ့ပတ်သက်တဲ့အဖြစ်ပိုးမွှားတွေပိုလာတာလည်းဖြစ်စေနိုင်ပါတယ်အပူချိန်တက်လာနိုင်ပါတယ်ဒီတော့စိုက်ပျိုးရေးလုပ်ငန်းသာမကရေရွက်လုပ်ငန်းမွေးမြူရေးလုပ်ငန်းပစ်တောလုပ်ငန်းတွေကိုလည်းထိခိုက်စေနိုင်တာဖြစ်ပါတယ်တောင်သူတွေအနေနဲ့တော့သဘာဝရာသီဥတုဒီလိုဖောက်ပြန်ပြောင်းလဲမှုကိုတားဆီးဖို့ဆိုတာမလွယ်ပါဘူးဒါကတကဘာလုံးနဲ့ချီပြီးသက်ဆိုင်တဲ့ကိစ္စပါဒါပေမဲ့ဒီလိုဖြစ်ရကြောင်းဒီလိုမျိုးဖြစ်လာဒီလိုမျိုးဖြစ်ရတဲ့ကြောင့်ဖြစ်လာတဲ့တက်ရောက်မှုဆူကျိုးတွေကိုတော့တတ်နိုင်သလောက်ထိခိုက်မှုတတ်တာအောင်ဆောင်ရွက်နိုင်ကြဖို့လိုပါလိမ့်မယ်။ဥပမာအားဖြင့်ရေရရှိဖို့ဆေးရည်တူလောင်မှုတွေသတင်းအချက်လက်မှန်မှန်ကန်ကန်ရရှိနိုင်တာတွေခြံဝေပေးနိုင်တာတွေဥသက်ဆေးဝါးနဲ့ဤပညာဖြည့်ဆည်းပေးတာစိုက်ပျိုးပျက်စီးတာတွေကိုပြန်လည်အစားထိုးပေးနိုင်ဖို့နောက်ဆက်တွဲလူမှုစောင့်ရှောက်တာတွေစတာတွေကိုသက်ဆိုင်ရာဝန်ကြီးဌာနအလိုက်ကစိုက်ပျိုးတောင်သူများနဲ့ဒေသတွင်းဆိုင်ရာအဖွဲ့အစည်းတွေပါဝင်ထိဆက်ဆောင်ရွက်နိုင်လို့ရှိရင်ကြိုတင်ကာကွယ်မှုလုပ်နိုင်ရင်ထိခိုက်ပျက်စီးတဲ့တက်ရောက်မှုကိုနေပါရွက်ကြစေနိုင်ပါလိမ့်မယ
်အဲဒီလိုအယ်နီညိုခေါ်အပူချိန်ပြင်းထန်တဲ့ဖြစ်စဉ်ကြောင့်မိုးခေါင်လာနိုင်တယ်လို့တွက်ချက်ပြီးအဓိကမိုးရေတောက်လယ်မြေတွေရဲ့စိုက်ပျိုးရေးကိုထိခိုက်လာနိုင်တယ်လို့ဆိုကာကမ္ဘာမှာဆန်အများဆုံးတွက်ရှိကြတဲ့အိန္ဒိယထိုင်းနဲ့ဗီယက်နမ်နိုင်ငံတွေဟာမနစ်နစ်လေပိုင်းကပြပကိုဆန်တင်ပို့မှုလျှော့ချခဲ့ပါတယ်ဒါတောင်မှအဲ့ဒီသုံးနိုင်ငံဟာပြပကိုဆန်အများဆုံးတင်ပို့နိုင်တဲ့နိုင်ငံတွေအဖြစ်ဆက်လက်ရပ်တည်နိုင်စေဖြစ်ပါတယ်အဲ့ဒီနိုင်ငံတွေကဆယ်မြောင်းတွေဟာစနစ်တကျရှိကြတဲ့အတွက်ပုံမှန်ရေထိန်းနိုင်ရေပေးဝေနိုင်တဲ့အတွက်ဆယ်ရေတောက်လေမြေတွေစိုက်ပျိုးမြေတွေအတွက်စိုးရိမ်စရာတော့တိတ်မရှိဘူးလို့ဆိုပါရယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာကတော့မိုးစဘာနဲ့မိုးရေကိုမိကိုစိုက်ပျိုးရတဲ့စိုက်ပျိုးမြေတွေကအများစုဖြစ်တဲ့အတွက်ကြောင့်အခုလိုအယ်နီညိုဖြစ်စဉ်အောက်မှာအောင်မြင်အောင်စိုက်ပျိုးနိုင်ဖို့မလွယ်တော့ဘူးလို့စိုက်ပျိုးရေးနဲ့ပတ်သက်သူတွေကပြောပါရယ်အဲ့တကားစစ်အစိုးရအဆက်ဆက်တိဆောက်ခဲ့တဲ့ဆယ်မြောင်းတွေဆိုတာကလည်းအများစုကချောင်းကိုတစ်ဖက်ပိတ်ထားတဲ့ကံတွေသာဖြစ်တဲ့အတွက်ကြောင့်တာမန်လူလုပ်အမိခံဆယ်များသာဖြစ်ပြီးတကယ်တမ်းမှာဘယ်တော့မှစိုက်ပျိုးရေးအတွက်အားထားရခြင်းမရှိခဲ့ပါဘူး။မြေလတ်ဒေသကစိုက်ပျိုးရေးအွန်လိုင်းဂျာနယ်ရဲ့အယ်ဒီတာတဦးကတော့ဒီနှစ်အယ်နီညိုဖြစ်စဉ်ကြောင့်စိုက်ပျိုးရေးအခြေအနေမကောင်းနိုင်ဘူးလို့အခုလိုသုံးသပ်ပြပါတယ်။
ဒီမြေနောက်ဘက်ကကြတော့ရေသွင်းဆိုင်တွေရှိရင်လေစပားတွေနှွေစပားတွေပါစိုက်သေးပြီဘုံမရွာတွေတော့ရေသွင်းဆိုင်နေတော့စပားကတော့စိုက်နိုင်တာပေါ့အဲအရှိမြေရှိပဲကန်ကြတော့ဒီဟာမိုးမျောပြီးတော့ဆက်ရတာလေလေမိုးတောက်လေဆိုတာရှိတယ်မိုးရွာမှာဆက်ရတယ်လေရှိတယ်ညာမြေကြောက်လည်းအဲ့လိုမိုးရွာမှာဆက်ရတာရှိတယ်ဆုံးဆုံးပေါ့ဘုံမရွာရင်တော့မစိုက်နိုင်နေဘူးအဲ့တော့မိုးကောင်းကောင်းလေးရွာပေးဖို့လို့လည်းစိုက်နိုင်ဖို့အဲ့တော့မိုးရွာမှာဒီဘက်ကညာမြေသမားတွေကစိုက်ပြိုးနိုင်မှာအင်းညိုရာဒီဥစုကြောင့်မိုးခေါ်မဲ့ဖိုင်ပြိုးရင်းမှာတော့တော်တော်ကိုအဆင်မပြေဖြစ်မှာပဲအဲဒီကကဘာလဲဆိုဒီနေ့မှာလုပ်ငန်းကနိုင်ငံကတွေကလေအရင်တည်းဆိုင်ဈေးတက်တယ်နောက်ဆိုင်ပြိုးရင်းမှာရှိတဲ့ဟိုဒီချက်ရမယ်မြေစည်းဩဇာလည်းဈေးတွေအရင်တည်းဆိုင်တော်တော်များများတက်သွားတော့ဒီနေ့ဟမ်မမလားဆိုရက်စွရင်စိတ်တက်ဆက်ရတာပေါ့အရှုံးပေါ်သွားနိုင်တာပေါ့ဆိုင်စိတ်ပြိုးစိတ်ကြီးမြင့်တဲ့အခါကျတော့ဒီအန်ညိုနဲ့ပတ်သက်ပြီးတော့ပေါ့လေဒီမိုးကလည်းမကောင်းဘူးမိုးရာသီဥတုကလည်းတောင်သူတွေကဒီနေ့မှအရှုံးပေါ်နိုင်တဲ့အနေအထားရှိတယ
်။အခုအယ်နီညိုဖြစ်စဉ်အပူချိန်လွန်ကဲမှုကြောင့်မြန်မာနိုင်ငံအလဲပိုင်းမြေလက်ဒေသဟာကမ္ဘာမှာအပူဆုံးဆန်ချိန်ကိုချိုးသွားပြီး45ဒီဂရီဆဲလ်ဆီယပ်အထက်မှာရှိခဲ့ပါတယ်။ဒါကြောင့်ကျေးလက်နေတောင်သူလယ်သမားတွေဟာမိုးကျလာရင်စိုက်ပျိုးဖို့တစ်ဖက်ကပူပင်ရသလိုအခုလက်ငင်းတောက်သုံးရေရှားပါးနေတဲ့အခြေအနေကိုလည်းရင်ဆိုင်ရပါတယ်။ခေကာလအခြေအနေရအနည်းနဲ့အများပြည်တွင်းစစ်ဖြစ်နေကြတာကြောင့်လုံခြုံရေးအရာရေအလှပေးတဲ့ကားတွေကလည်းအရင်တုန်းကလိုနေရာတိုင်းကိုမသွားရကြတော့ပါဘူး။ဒါကြောင့်ရေအလှပေးတဲ့ကားတွေအရင်လောက်မများတော့သလိုမိမိခြေရွာအလိုက်ရှိကြတဲ့ဆက်ရည်တွင်းတွေကလည်း73လောင်စာစီဈေးတွေခေါင်ခိုက်နေတဲ့အတွက်ကြောင့်ရေရရှိရေးအခက်အခဲတွေ့နေကြပါတယ်။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးအရင်ကရေအလူရှင်တွေနဲ့ချိတ်ဆက်ကမြေလက်ကခြေဝါတွေကိုနေညမပြတ်ရေကားတွေနဲ့တွားရောက်ကူညီခဲ့တဲ့ခြေလက်မြေပရာဂိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုစော်မင်းထိုက်ကအခုလိုပြောပါတယ်
။ဟောကျွန်တော်တို့ဒီမြန်မာနိုင်ငံအလယ်ပိုင်းမှာဆိုရင်တော့ဒ ဒီနှစ်ရဆိုလို့ရှိရင်တော့ရေရှားပါမှုတွေကအရင်အရင်နှစ်တည်းရတဲ့မတူဘဲနဲ့ပို့ပြီးတော့ကြုံတွေ့ရတယ်ပေါ့နော်မြန်မာတနိုင်ငံလုံးနဲ့မဟုတ်ဘူးကပ္ပအပီအပုချိန်တွေဆိုလို့ရှိရင်ကျွန်တော်တို့မကွေးတိုင်းမှာဆိုလို့ရှိရင်အများဆုံးမြို့နယ်ပါဝင်တယ်ပေါ့နော်ဘာကြောင့်လဲဆိုတော့ဒီ6တို့မကွေးတို့မင်းဘူးတို့ဆိုလို့ရှိရင်အများတန်းဒီအပုချိန်က45အထက်မှာပဲရှိတယ်ပေါ့နော်အဲဆိုတော့ကပ္ပအပူဆုံးစီးရင်ထဲမှာပဲပါဝင်တယ်အဲ့ဒါကြောင့်တောက်တုံးကြီးတွေကရှားပါတယ်ပြက်လက်တယ်အဲ့ဒါတွေအပြင်ကိုဆက်စီစီးတွေကလည်းသက်တုံးစီစီးတွေကအရန်ကိုကြီးမြင်လာတယ်ပေါ့နော်ဒီများသောအားဖြင့်တော့ပြည်သူလူထုကအ ਨੇ ဆုံးစိတ်ရည်တွန်းတွန်းကိုစီကိုမဝယ်နိုင်တော့စီပွားရေးတွေကလည်းလူတွေမှာဒါကြီးကြက်တဲလာတယ်ပေါ့နော်အဲ့လိုကြက်တဲလာတဲ့အချိန်မှာပဲယာတိဥတုကနှိပ်ဆက်မင်းဆိုးမင်းညစ်ကနှိပ်ဆက်ဆိုတော့ဒုက္ခပေါင်းမြောက်များစွာရောက်တယ်ပေါ့နော်စိတ်ရည်တွန်းတွန်းပြတ်သွားလိုက်တဲ့အချိန်မှာနှွားရောလူရောအကုန်လုံးကဒုက္ခရောက်တယ်ပေါ့နော်အဲ့လိုဒုက္ခရောက်တဲ့အတွေ့သူတို့ကတောက်တုံးရဲ့အကူကြီးလေးကိုမြို့ဝမှာရှိတဲ့ပရာဟိတအပွဲတို့မဟုတ်ဒီရေလူနိုင်တဲ့အပွဲအစည်းတွေကိုချိတ်ဆက်ပြီးတော့အကူကြီးတောင်းတဲ့အခါမှာလဲလူကျင်တဲ့လူကရေကိုလူကျင်စိတ်ကြည့်အောင်တောင်းမှာပဲဒါလွတ်လွတ်လပ်လပ်လုံခြုံရေးရသွားလို့မရဟိုမထင်မထင်တယ်လို့ရေလူလို့တောင်းမှာပဲလွတ်လွတ်လပ်လပ်လူလို့မရဘူးပေါ့နော်လုံခြုံစိတ်ချမှုလဲမပေးနိုင်တဲ့အနေအထားတစ်ခုဖြစ်နေပါတယ်မြန်မာနိုင်ငံအလယ်ပိုင်းဆိုတာဒီမိုးကောင်ရေရှားရဝင်းဒေတာတစ်ခုဖြစ်ပါတယ်ပေါ့နော်ရှားပါတယ်ပေါ့နော်တောက်တုံးကြီးကလည်းရှားပါတယ်ဒါကြောင့်မို့ဒီလူတွေကသူတို့မှဆိုလို့ရှိလို့ရှိရင်ဒီစိုက်ပျိုးရေးကတစ်ဖက်ခြေမရှိတာတစ်ဖက်ရှားမှသူတို့အကုန်လုံးဒုက္ခဒုက္ခမျိုးပါတစ်ခုမှအဆင်မပြေပဲဖြစ်နေပါတယ်ဗ
ျမြန်မာနိုင်ငံအပါအဝင်ကမ္ဘာကြီးဟာကိုဗစ်ကာယောဂါဆိုကြီးနဲ့တဆက်တည်းရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကြောင့်စားနပ်ရိက္ခာမလုံမလောက်မှုတွေကိုခံစားနေကြရပါတယ်မြန်မာနိုင်ငံကတော့စစ်တပ်အာဏာသိမ်းတဲ့အခြေအနေတွေကြောင့်တခြားနိုင်ငံတွေလိုနယ်လမ်းမထူနိုင်ပဲအဓိကစိုက်ပျိုးရေးလုပ်ငန်းတွေပျက်စီးခဲ့ရပါတယ်။အဲအခုတခါအယ်နီညိုဖြစ်စဉ်အပူချိန်လွန်ခဲ့တဲ့ရာသီဥတုကြောင့်ငကိုကမှအခြေအနေမဟန်တော့တဲ့တိုင်းပြည်ရဲ့အဓိကစီးပွားရေးလေယာဉ်လုပ်ငန်းဟာလည်းဘုံဘုံလဲမှာကိုစိုးရိမ်နေကြရပါတယ်ခင်ဗျာ။
အဘူရန်ကြောင့်မြမစိုက်ပျိုးရေးလုပ်ငန်းထိခိုက်တဲ့အကြောင်းမြေကြီးရောစာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုတင်ဆက်ပေးကြပါတယ်အမေရိကန်နိုင်ငံအပါအဝင်အနောက်ဥရောပနိုင်ငံတွေရဲ့မရေရာတဲ့အထောက်အပံ့တွေကြောင့်ယူကရိန်းစစ်ပွဲဟာခက်ခက်ခဲခဲနဲ့ဖြတ်ကျော်နေကြရပါတယ်တဖက်မှာလည်းရုရှားစစ်တပ်ဟာထိုးစစ်အနေနဲ့အောင်မြင်မှုရနေပါတယ်တကယ်လို့ယူကရိန်းစစ်ပွဲကိုအမေရိကန်နဲ့ဥရောပနိုင်ငံတွေကထောက်ပံ့လာရရက်ခဲ့မယ်ဆိုရင်ရုရှားကျူကျော်စစ်ဟာအရှိန်အဟုန်မြင့်လာနိုင်တဲ့အကြောင်းယူကရိန်းစစ်မြေပြင်မှာရောက်ရှိနေတဲ့အမေရိကန်သတင်းတောက် Nick Childers နဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေတွေ့ဆုံမေးမြန်းထားတာကိုဟောက်စာကတင်ဆက်ပေးထားပါတယ်ရှင်
ကမ္ဘာသဝန်းကဖြစ်ပျက်နေတဲ့တိပက္ခနဲ့စစ်ပွဲတွေကြားထဲမှာသတင်းမှန်တွေရရှိဖို့သတင်းမီဒီယာသမားတွေဟာအသက်အန္တရာယ်ကိုထက်သွက်မထားဘဲခက်ခက်ခဲခဲနဲ့သတင်းယူနေကြရပါတယ်ဒီလိုအခြေအနေတွေကြားထဲမှာပဲသတင်းယူရင်းနဲ့ဖမ်းဆီးထောင်ချခံရတဲ့သူတွေရှိသလိုဖမ်းဆီးတပ်ဖြတ်ခံရတဲ့သတင်းတောက်တွေလည်းအများကြီးရှိနေပါတယ်အလျားတူပဲစစ်ပွဲရဲ့ရှေ့တန်းစစ်မြင့်နှက်ပြင်ပေါ်မှာပဲတည်ဆုံသွားတဲ့အတွေ့လည်းအများကြီးရှိပါတယ်ဒီလိုအန်ရီကြားထဲမှာသတင်းအမှန်တွေကိုဖော်ထုတ်နိုင်ဖို့အတွက်ယူကရိန်းနိုင်ငံထဲကစစ်ပွဲရှေ့တန်းစစ်မြေပြင်ပေါ်မှာအသက်ဆုံးပြီးတော့သတင်းယူနေတဲ့အမေရိကန်သတင်းတောက် Nick Chira နဲ့ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
် When I first came here it was very scary I didn't know what
to do ပထမဆုံးကျွန်တော်ဆက်ဆက်ရောက်တုန်းကအရန်ကိုကြောက်ရွံ့နေမိပါတယ်ဘာလို့လို့ဘာကံမှန်းလည်းမသိတယ်လို့ဘယ်သူနဲ့စကားပြောအောင်လဲဆိုတော့လည်းမသိခဲ့ပါဘူးသူတို့ရေးထားတဲ့စာတွေကိုလည်းမဖတ်တတ်တယ်လို့စလုံးအခရာတွေကိုလည်းတစ်လုံးမှဖတ်လို့မတတ်ပါဘူးကျွန်တော်ဒီအလုပ်ကိုစိတ်ထဲနှစ်ပြီးတော့လှုပ်ဆောင်နေခဲ့ပါလေဘာဖြစ်လို့လဲဆိုတော့တက်တောင့်တတာနဲ့နေနေတဲ့ဘဝကိုကျွန်တော်မနစ်သက်ပါဘူးအိမ်မှာအေးအေးဆေးဆေးထိုင်နာနေတဲ့ခံစားချက်ကကျွန်တော်အလုပ်ကိုမလုပ်ချင်ဘဲနဲ့ပြင်းကြီးတွယ်ကပ်နေတဲ့ခံစားချက်တစ်ခုလို့ခံစားမိပါလေဒီအချိန်မှာကမ္ဘာပေါ်မှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ချပြစရာတွေအများကြီးရှိနေပါလေဒါကြောင့်ကျွန်တော်လုပ်နေတဲ့အလုပ်ကအရေးကြီးတဲ့လုပ်လို့ကိုကိုကိုခံယူထားပါတယ်။ဒါမှတကယ်ဖြစ်ပျက်နေတဲ့အရာတွေကိုလူတွေသိရှိအောင်ကူညီရရောက်တယ်လို့ကြောက်စရာကောင်းလာတဲ့ဒီစစ်ပွဲတွေတဲကဖြတ်တန်းနေရတဲ့ကျွန်တော်တို့အားအင်တစ်ခုအနေနဲ့ကူညီရလဲရောက်ပါတယ်။အခုဆိုရင်ယူကရိန်းစစ်ပွဲဟာအရန်ကိုထိလွယ်ရှလွယ်တဲ့အခြေအနေတရမှာရှိနေပါတယ်။အခုချိန်မှာယူကရိန်းစစ်သားတွေဟာစစ်မျက်နှာပြင်မှာအဆင်မပြေမှုတွေနဲ့ရင်ဆိုင်နေကြပါတယ်။သူတို့တွေဟာခံစစ်အနေအထားပေါ်မှာရောက်ရှိနေပြီးတော့ ရုရှားစစ်တပ်ဟာတိုက်စစ်အနေထားမှာရှိနေပါတယ်။ရုရှားဘက်ကအားသာချက်တွေရှိနေတယ်လို့အနောက်နိုင်ငံတွေရဲ့ယူကရိန်းပေါ်အကူအညီလျှော့ချမှုကိုခွင့်ကောင်းယူပြီးတော့ရုရှားကအောင်မြင်မှုတွေဇက်တိုက်ရနေပါလေ။ဘာပဲဖြစ်ဖြစ်အမေရိကန်ဒေါ်လာ64သန်းကိုမကြခင်ကပဲအတည်ပြုခဲ့ပြီးတော့အမေရိကန်ဒေါ်လာ54သန်းကတော့2022ခုနှစ်မှာတိုင်ခင်ကတည်းကအတည်ပြုပေးခဲ့ပြီးလည်းဖြစ်ပါတယ်။ဥပမာအနေနဲ့အခုထောက်ပံ့ခဲ့တဲ့ငွေပမာဏကိုနှိုင်းယှဉ်ရရင်ဒီဝင်ငွေတွေဟာအမေရိကန်နိုင်ငံရဲ့တစ်နှစ်တာဝင်ငွေရဲ့3.3 နှစ်ရာခိုင်နှုန်းလောက်ပဲရှိတယ်ဆိုတော့ဒီထောက်ပံ့ငွေတွေဟာတကယ်တော့ပနာမအနည်းငယ်လောက်တတ်တာပဲရှိတယ်လို့ဆိုလို့ရပါတယ်။ဥပမာအနေနဲ့မြေပြင်တပ်သားတွေကိုစစ်ဝတ်စုံတွေစစ်ဖက်နှက်တွေကိုထောက်ပံ့ပေးတယ်လို့မျိုးပေါ့။အကယ်၍နေတိုးအဖွဲ့သားဒီစစ်ပွဲမှာရုရှားနဲ့ထိတိုက်တွေ့ပြီးတော့ပါဝင်ရမယ့်အခြေအနေသာရောက်ခဲ့မယ်ဆိုရင်ကုန်ကြစည်တွေကြီးမားလာတယ်လို့အရင်နဲ့အန္တရာယ်များပြီးတော့တည်ဆုံးမှုအရေးအတွက်လည်းပိုပြီးများလာမှတည်ကြပါလေ။ဒီလိုနည်းငယ်သာရှိတဲ့ထောက်ပံ့ကြေးကိုယူကရိန်းကိုမကူညီနိုင်ဘူးဆိုရင်ရုရှားကယူကရိန်းကိုအလွယ်တကူအနိုင်ယူမှာဖြစ်တယ်လို့ရုရှားကတဖြည်းဖြည်းနဲ့နည်းမြေကျော်လာပြီးတော့အနောက်နိုင်ငံကိုပါအလွယ်တကူချင်းချောက်နိုင်ပါတယ်။ဒါကြောင့်ယူကရိန်းကိုမထောက်ပံ့ဘူးဆိုရင်အနာဂတ်မှာကျွန်တော်တို့အတွက်ဆိုးရွားမှုတွေနဲ့ကြုံတွေ့ရနိုင်တယ်ဆိုတာသိကြပါတယ်။ကမ္ဘာတစ်ဝန်းကပြည်ပကဖြစ်နေတဲ့နေရာကိုရောက်နေကြတဲ့သတင်းမီဒီယာသမားတွေကိုပေးကျင်တဲ့သတင်းစကားကတော့သတင်းမီဒီယာသမားတွေဟာပြတ်မှတ်အနေနဲ့ခံနေရတာကမြန်မာနိုင်ငံနိုင်ငံတည်းမဟုတ်ပါဘူး။နေရာတော်တော်များများမှာတွေ့နေပါတယ်။ဥပမာမက္ကဆီကို၊အစ္စရေး၊ပါလက်စတိုင်း၊ယူကရိန်း၊ရုရှားစတဲ့နိုင်ငံတွေကသတင်းသမားတွေလည်းအပါအဝင်ပါပဲ။ကျွန်တော်တို့ဟာပထမဆုံးအမှန်တရားကိုရရှိနိုင်တဲ့သူဖြစ်ပြီးတော့ဖော်ထုတ်သူတွေလည်းဖြစ်တယ်လို့စစ်မြေပြင်ရဲ့ရှေ့တန်းစာမျက်နှာမှာရှိတဲ့သူတွေကိုလည်းအာယုံဆိုင်နေပါတယ်။စစ်ပွဲမှာပထမဆုံးသေဆုံးသွားတဲ့သူတွေဟာအမှန်တရားဖြစ်တယ်လို့ဆိုယူစကားရှိခဲ့ပါတယ်။ဒါကြောင့်သတင်းတောက်၊ရုပ်သံသတင်းတောက်၊ဓာတ်ပုံသတင်းတောက်စတဲ့သူတွေအားလုံးဟာအမှန်တရားကိုဖော်ထုတ်နေကြတဲ့လူသားတွေဖြစ်ပါတယ်။ပြည်ပခါတွေဟာအမှန်တရားကနေစတင်ဖြစ်ပွားတယ်လို့ပြောလို့ရပါတယ်။အဲဒီကနေတခါတလေသင်ဟာလဲပြည်ပခါတဲကိုရောက်သွားနိုင်ပါတယ်။တကမ္ဘာလုံးမှာရှိတဲ့သတင်းမီဒီယာသမားတွေအထူးသဖြင့်မြန်မာနိုင်ငံတဲမှာရှိနေပြီးတော့နှိပ်စက်ညှဉ်းပန်းခံပြီးတော့ဒီလုပ်ကိုလုပ်နေတဲ့အထူးပုဂ္ဂိုလ်တွေပဲဖြစ်ပါတယ်။ကျွန်တော်တို့လစာအများကြီးမရပါဘူး။အရန်ကိုခက်ခဲတဲ့အလုပ်တစ်ခုလည်းဖြစ်ပါတယ်။ဘာလို့ဒီလုပ်ကိုဆွဆွမြဲမြဲလုပ်နေရသလဲလို့လူတွေကမေးကြပါတယ်။ကျွန်တော်တို့ငွေအတွက်ဒီလုပ်ကိုလုပ်နေကြတာမဟုတ်ပါဘူး။ဒီလုပ်ကကျွန်တော်တို့အတွက်ပေးရတဲ့တာဝန်တစ်ခုလို့ဖြစ်နေတာပါ။ကျွန်တော်တို့လှုပ်ချင်လို့လုပ်နေတဲ့အလုပ်တစ်ခုပဲဖြစ်ပါတယ်။ပြီးတော့စိတ်ထဲမှာအရှိတိုင်းပြောရင်သတင်းမီဒီယာသမားတွေဟာလူကောင်းတွေဖြစ်ကြပါတယ်။ကျွန်တော်တို့သိတဲ့အရာတွေအတွေ့အမြင်တွေကိုကမ္ဘာတစ်ဝန်းမှာရှိတဲ့လူတွေကိုခြားပြခြင်းကြပါတယ်။ကျွန်တော်တို့လူတွေသာမရှိခဲ့ဘူးဆိုရင်ကဘာကြီးကဆိုးရွားနေတဲ့နေရာကြီးတစ်ခုလို့ဖြစ်နေမှာသိကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံတဲကသတင်းတောက်တွေကိုပြောကြပါတယ်။ဒီအလို့ဟာတကယ်ပဲခက်ခဲပါတယ်။ဒါပေမဲ့အာနာရှင်တွေကကျွန်တော်တို့ကိုထောင်ပဲခြားခြားဖမ်းပဲဖမ်းဖမ်းတပ်ဖြတ်မှုတွေလုပ်နေပါစေ။ကျွန်တော်တို့နေရာမှာအစားထိုးမဲ့သူတွေရှိနေပါတယ်။နာကျင်မှုတွေမခံကျင်စိတ်တွေနဲ့လှုပ်ရှားရုန်းကန်မှုတွေဟာတခြားသူတွေအတွက်လုံဆော်မှုတွေကြောင့်သတင်းမီဒီယာသမားတယောက်ကြသွားရင်3ယောက်ကနေ5ယောက်5ယောက်ကနေ10ယောက်အထိစားထိုးပြီးတော့ပွားများလာနိုင်ပါလေ။ကမ္ဘာတစ်ဝန်းမှာရှိတဲ့သတင်းမီဒီယာသမားတွေဟာအတူတကွပူးပေါင်းကြဖို့လိုအပ်ပါလေ။ကျွန်တော်တို့တွေဟာထူးခြားမှုရှိတဲ့လူသားတွေဖြစ်ပြီးတော့ကျွန်တော်တို့လိုလူမျိုးတွေသာမရှိခဲ့ရင်ကမ္ဘာကြီးဟာကြောက်စရာကောင်းတဲ့နေရာတစ်ခုဖြစ်သွားလိမ့်မယ်လို့ပြောကြပါလေ
။ 10 more replace us and journalists need to stick together around the world. We are a special kind of people.And without us, the world would be a scary place.
American Dream Now ရဲ့ Russia နဲ့ Ukraine စစ်ပွဲဟာအတွေ့အကြုံနဲ့သတင်းမီဒီယာသမားတွေကြုံတွေ့နေရတဲ့အခြေအနေတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်စီစဉ်မှာလည်းဘယ်သူတွေကပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစားပါ American ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ။
ယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်ကိုဟောင်းစာကတင်ဆက်ပေးခဲ့တာပါရှင်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့လာမယ့်2024သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဖြစ်လာမယ့် Republican သမ္မတဟောင်းဒေါ်နယ်ထရမ့်တို့ဟာစကားစစ်ထိုးပွဲနှစ်ကြိမ်မှာပါဝင်စကားစစ်ထိုးဖို့သဘောတူထားပါတယ်။ဒီစကားစစ်ထိုးပွဲအတွက်ချမှတ်ထားတဲ့စည်းကမ်းတွေကတော့အပြန်အလှန်လေးစားမှုနဲ့ပြောဆိုကြဖို့ပါ။ဒါပေမဲ့လည်းအခုလိုစကားစစ်ထိုးပွဲကနေဘသူကိုမဲထဲမလဲဆိုတာမသေးကြသူတွေအပေါ်ဘလောက်တက်ရောက်မှုရှိမလဲဆိုတာကိုတော့စောင့်ကြည့်ရမှာပါ။ VOA သတင်းတော် Veronica Bedares Iglesias ပြပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါပါရှင
်။
စကားစစ်ထိုးပြီးရင်ပဲဖြစ်ဖြစ်မထိုးပြီးရင်ပဲဖြစ်ဖြစ်ဒီမိုကရက်သမ္မတဂျိုးဘိုက်တန်ကမေလ15ရက်နေ့မှာအခုလိုပြောပါရယ
်ဒေါနယ်ထရန့်ပလော့စ်
ဒေါနယ်ထရန့်ဟာ2020ရုံးကကျင်းပတဲ့စကားစစ်ထိုးပွဲတွေမှာနှစ်ကြိမ်ရှုံးခဲ့ပြီးနောက်တစ်ကြိမ်မှာတော့ပေါ်မလာပါဘူးအခုကျတော့စကားစစ်ထိုးခြင်းပြန်တယ်ဆိုပြီးပြောလာပြန်ပါတယ
်ဇွန်29နဲ့စက်တင်ဘာ10ရက်နေ့တွေမှာစကားစစ်ထိုးမှုရက်သတ်မှတ်ထားတာပါ Republican သမ္မတကိုယ်စားလှယ်လောင်ဒေါနယ်ထရန့်ကတော့မင်းနီဆိုတာပြည်နယ်ကမဲဆွယ်ပွဲမှာအခုလိုပြောပါတယ
် I just want to debate this
guy စကားစစ်ထိုးခြင်းပါတယ်စကားမဆက်စစ်စစ်ဖို့လေကျွန်တော်ဘက်ကတောင်းဆိုခြင်းပါတယ်နိုင်ငံတော်ခြေပြမင်းကြီးပြောတော့ပုံစံမျိုးနဲ့ထွက်မလာစေချင်ပါဘူးသူကစွန့်လို့လေးဘောခန့်တော့ဖြစ်နေပါလေ
ထရန့်မြင့်ပြောဆိုချက်မှန်ကန်တဲ့ထောက်ထားအချက်လက်မျိုးတော့မတွေ့ရပါဘူးထရန့်မြင့်စကားစစ်ထိုးပွဲနီးပရီးယားနဲ့ပတ်သက်ပြီးတချို့ကမေးခွန်းထုတ်ပါတယ
် He wants to create this sort of atmosphere
သူကစက္ကလူဖြောပြတဲ့အခြေအနေမျိုးဖန်တီးခြင်းပေမဲ့ရွေးချယ်ရမှာကတော့ရှင်းပါတယ်စကန်ဒန်ပန်ဆယ်ဗေးနီးယားကဂျိုးဘိုင်ဒန်ဟာလူလက်တန်းစားတွေအတွက်တိုက်ပွဲဝင်ခဲ့သူပါလုပ်ငန်းတာဝန်ယူထားမှုနဲ့အညီလူမှုကျင့်ဝတ်အတိုင်းလိုက်လျောညှိထွေရင်ထိုင်ရမှာကိုနားလည်သူပါဒေါ်နယ်ထရန့်ကတော့အငင်းပွားစရာတွေဖန်တီးသူပါ
စကားစီလိုပွဲကျင်းပမှာနဲ့ပတ်သက်ပြီးစိတ်လှရှားမှုနဲ့စောင့်ကြည့်သူတွေရှိနေပါတယ
် This is going to be live recall
စင်ပေါ်မှာအကျိတ်နဲ့ညှိကုံရမှာပါ Donald Trump ကတော့တပတ်ကို2ကြိမ်3ကြိမ်အင်တိုက်အားရိုက်နဲ့မိနစ်90ကြာဟောပြောနိုင်သူပါ Joe Biden ကတော့ထိတ်သန့်ရင်ဆိုင်နေတဲ့ interview တောင်လုပ်လို့မရှိဘူးဆိုတော့သမ္မတ Biden အတွက်အခက်တွေးပါလိမ့်မယ်
စကားစစ်ထိုးပွဲကျင်းပချိန်မှာခမ်းမအတွင်းအပိတ်သက်ရှိနေမှာမဟုတ်ပါဘူးစကားစစ်ထိုးနေချိန်ဂျားဝေနှောက်ရက်တဲ့သူရဲ့မိုက်ခရိုဖုန်းကိုလည်းအစီအစဉ်မှုတွေကပိတ်ပစ်နိုင်ပါတယ်စကားစစ်ထိုးပွဲကျင်းပတဲ့ရည်ရွယ်ချက်ကတော့မဲဆန္ဒရှင်တွေဘသူ့ကိုမဲပေးမလဲဆိုတာကိုဆုံးဖြတ်ချက်ချနိုင်အောင်ပါ
Trump is particularly good at
ထရန့်ကသူရှင်ပြိုင်ပွဲအားနည်းချက်ပေါ်ထိုးနှက်ရမှသာအာတန်ပြီးတော့ဆွေးနွေးရမယ့်အကြောင်းအရာပေါ်သိစိတ်ဝင်စားပါဘူး။ဘိုင်ဒန်ကတော့စီးပွားရေးနဲ့ပတ်သက်တဲ့သူ့ဆောင်ရွက်ချက်တွေအပေါ်ကသာအာရုံစိုက်မှဖြစ်ပြီးတော့ထရန့်ရဲ့ပုံကိုယ်ရေးအကြောင်းအရာပေါ်အာရုံစိုက်မှမဟုတ်ဘူးလို့သုံးသပ်ပါတယ်
။ရွေးကောက်ပွဲကျင်းပဖို့တစားတစားနီးကပ်လာတာနဲ့အမျှမဲဆန္ဒရှင်တွေကိုစီယုံသိမ်းသွင်းဖို့လည်းအရေးကြီးလာတာပါ။
When you get close to the election and many voters
you got one election mein mae sanna shin ni ga le po bi sit win sa la ja ba de bdu ko mae pe mle ma song phyet nai de de tu ri ga le na song chein ma song phyet chet chan nai mo saka sit thu pwe ko saung chi tu ri le mya la ba de
mae sanna shin ni ye thauk khan mu ri ya bu trump ma me 23 ma new york south bronx ko twa ma phit de lo tamara biden ga le me 27 ma new hampshire ko twa ma phit di ri now boston massachusetts ko twa ma ba khmyar
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လားခီးသွားအစီအစဉ်အလှည့်ပါအာရှဥရောပကုန်သွယ်ရေးအတွက်ပိုးလက်မကြီးကိုတုံးခဲ့စဉ်ကအဇဘိုင်ဂျန်နိုင်ငံဘာကူးစိတ်ကမ်းမြို့ဟောင်းဟာကုန်သွယ်ရေးအတွက်အင်မတန်အချက်ကြားကြခဲ့ပါတယ်တတိုင်းအမြင့်ကြီးတွေအခိုင်အခံကာရန်ထားတဲ့ဘာကူးမြို့ဟောင်းစီကိုမဆုမျက်မှုနဲ့အတူကမ္ဘာတစ်လားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
ကက်စပီယန်ပင်လယ်အနောက်ဘက်မှာတည်ရှိတဲ့အဇဘိုင်ဂျန်နိုင်ငံဘာကူးမြို့တော်ထဲမှာရှဗာရှားမွန်ဂိုရုရှားပါရှန်နဲ့ဆိုဗီယက်ခေါင်းဆောင်တွေအဆက်ဆက်အုပ်ချုပ်မှုအောက်ရောက်ခဲ့မှုတဲ့မြို့ဟောင်းရှိပါတယ်။ကြောက်ခေဦးတွေကရှိခဲ့တယ်လို့ယုံကြည်တဲ့ဘာကူးမြို့ဟောင်းကိုကုလသမဂ္ဂယူနက်စကိုကကမ္ဘာမွေနှစ်အဖြစ်ထိန်းသိမ်းရမယ့်မြို့စီးရင်ထဲမှာသွင်းထားပါတယ်။အဇဘိုင်ဂျန်နိုင်ငံရဲ့လို့ဖြစ်မလာခင်ရှာဗန်တိုင်းအဖြစ်ရှိခဲ့တဲ့600စုလောက်တုန်းကဒီနေရာကိုအုပ်ချုပ်ခဲ့တဲ့ရှဗာရှားမင်းတွေကအုတ်တိုင်းကြီးတွေအခိုင်အခန့်ကာကွယ်ထားတဲ့ဒီမြို့ကိုခန္ဓာမြို့ကြီးဖြစ်ထားခဲ့ကြပါတယ်။ရှေးခေတ်ပိုလန်မှာရှိကုန်သွယ်ရေးလမ်းပေါက်ခဲ့ခြင်းကအာရှကနေဥရောပကိုကုန်သွယ်တဲ့နေရာမှာအထူးကကြခဲ့တဲ့စိတ်ကမ်းမြို့လဲဖြစ်ခဲ့တာမို့နောက်ပိုင်းမှာမြို့တော်အဖြစ်လုပ်ခဲ့တယ်လို့သမိုင်းပညာရှင်ကရှင်းပြပါတယ်။
Min il 6. əsrdən 16. əsrə kimi mövcud olub Şirvan şahlar dövləti.
600 yaşı ga ni 16 yaşı la uti. Şirvan şahlar ro ouçutte Şirvan tai əpi şi kə barə. Ouğrayn dwi ka tharə Baku myu ga tru ətrə tə yeyji yə khantat myu phit kə barə. 12 yaşı go yauk do imidan əpi əsi mya kə də ngəlin ji lout kə lu. Əri əchein ga myu ro Şamakha ga ni Baku myu go piyaw mi myu ro ti kə barə. Əri əchein ma Baku myu ga ကုန်သွယ်ရေးအရာအချက်ကြာကြတဲ့မျိုးဖြစ်နေတဲ့အတွက်ရွေးကြတာဖြစ်ပါတယ်
။လွန်ခဲ့တဲ့နှစ်ပေါင်းထောင်ကျော်ကဘာကူးမျိုးဟောင်းမှာဘလောက်ကျွယ်ဝတိုးတက်ခဲ့တယ်လဲဆိုတာကိုဒီနေ့မြင်တွေ့နေရတဲ့အစာအုပ်တွေကိုကြည့်ပြီးတော့တွက်ဆနိုင်ပါတယ်။နိုင်ငံမြင့်ကြီးတွေကထားတဲ့မျိုးဟောင်းမှာနန်းတော်ဟောင်းတွေ၊ဗလီတွေအပြင်ကုန်သွယ်ရေးအချက်အချာကြတဲ့မျိုးမျိုးခီးသွွားတွေတဲခုန်နိုင်တဲ့တဲခိုအစာအုပ်ဟောင်းတွေ၊ရေချိုးရေစိမ်းနှိုင်းတဲ့နေရာတွေကိုတွေ့မြင်ရနိုင်ပါတယ်။ The Chogaro Pyarai do appear Piamle Piata Tabiro, the Cho Sau Hangiguro, a Kuchi T Mula Saukere Yueja Dai Sabiro Tony Javare. Shabasha Nando Hang, Median Myose, Mohammed Belirigaro, Jishu Lilasia Tamaiwe Niare Pichavare.
Shirvanshah's Palace Complex amazes the tourists.
Shabasha Nano Winne, Kabale Ederi Yaula Jarane, Jije Kana Mugu, Mimiro, Tay and Otwa Jabare. Jau Dongi de Boma, a Taze Bompo, Twin Two Tare Boni, Sari Epien, Jau Dongi de Boma, Down Light, Alea Light, Portare Line Boma, Neon Jare Kama, Niare, Eje Bonigu, Kabale Ederi, Emma Campi Jabare.
BC Kune Yazu, Chow Yazu Lautega, Shigere, Mjosin Hansi Niyama, Sunny Yazuronga, Pianle, Tisau Kere, Mjosin Gio, Apio Zenlo, David Yare, Maiden Dawalu, Name Betaware, Dimjosin Gigale, Azerbaijan Yet, Sunny Yazu, Pituga, Layak, the Kupi, Janita Dai Shinibare.
A maiden tower at medieval times, this tower was included into the fortification system of the state. And function as a defensive tower.
Lekki donga di myozin ji ko khan tat khu ni ne tha pi lo ka gwe yi myozin ji phin ne tong kae ja ba de sit pwae ri phit be me yan du lak ko ta kha ma ma ja kae da chaung tain pai lo ma ya nai win la lo ma ya nai ne nya lo tin za pi lo a ri lo a dei be tat yauk de a pyo sin myozin lo a mi pe kae da lo twat sa ya nai ma de
kong chaung ye chaung kong twae yi a twae imdan ma a che pa kae de ba gu myo ha 19 ya su ne 20 ya su yauk la chain ma ro Shinan Longan we imagine a low chalagare. Tata, Mugu let a PP chetrin lagaja lo, Muhang Niasu be brought up Makaja rap chebare.
Unical beer abidad umyatle cherisher, Galadivaran, a hotas in there.
Muhanga, Tumutuia, the Mawinia Kupiapare. A good new twin yare bagumuroga, Digani Sagaraba. Shinan Longan we think a simple gare, Sakuyasu lautega, Murangi lunetti, Mugu chelagajaraba. Erigani, Muhang Sure at Dono, Bolagera, Pipare.
The Mao and Bagumio Hangian now tat to judge at Kugaro. Tinia Maho Yangrega, Nita Lagetare, Midasuri, since then Nitan Biro. The road that joined Lamu Janarigo, Salo Nijara, Pipare.
Being the accident, Purukation, the Boom Paitakil, the Bash Candle in the Bakini.
Bagumioga, Zabanja, Muro, Chilaro, Badaisaya, Chigariga, Chinzo, Muhang Bagu, Pianto, Kejavare. သူတို့မှာဆုံးဖြတ်နိုင်တဲ့ခွင့်အာဏာရှိတော့မြို့ဟောင်းထဲမှာဘယ်သူလာနေလို့ရမယ်ဘယ်သူတော့လာနေလို့မရဘူးဆိုတာကိုသူတို့ကဆုံးဖြတ်ပါတယ်။ဘာသာရေးရလူတီများတဲ့ခေါင်းဆောင်ရဲ့မိသားစုတွေကမှကျွန်တော်တို့မိသားစုဒီမှာအစဉ်ဆက်နေလာခဲ့ကြတာပါ။မြို့ဟောင်းထဲမှာကျွန်တော်တို့လိုပဲခြေချနေထိုင်သူတွေကသူတို့လောက်ကင်ကြတဲ့လောက်ကင်ပေါ်မူတည်ပြီးလက်မှုပညာရှင်တွေနေတဲ့လမ်းရေးစိမ်းခန်းတွေ
ကဘာလဲခီးတဲ့တွေစားတောက်ဆိုင်တွေအမှတ်တရပစ္စည်းအယောင်ဆိုင်တွေနဲ့နိုင်ငံဆောင်ကဧည့်သည်တွေကိုတွေ့မြင်နိုင်ပါတယ
်။ဒီ tarif တွေအပိဒန်ရင်းအချင်းတဲ့ restaurant တွေ၊ Mugham Club restaurant တွေ
ကျွန်တော်တို့စားတောက်ဆိုင်ကတမိုင်းဝင်စာအုပ်ထဲမှာဖွင့်ထားတာမဟုတ်လို့လာစားသူတွေအနေနဲ့ကျွန်တော်တို့စားတောက်တွေကိုအယတာခံနိုင်ရုံတည်းမဟုတ်ဘဲနဲ့ရှေးဟောင်းတမိုင်းကိုလည်းခန်းစားကြည့်နိုင်မှာဖြစ်ပါတယ
်။ရှဗာရှာနန်တော်မေဒန်တာဝါမျှော်စင်ကြီးတွေရှိတဲ့တရိုင်းမြင့်ကြီးတွေကထားတဲ့ဘာကူးမြို့ဟောင်းကိုထိန်းသိမ်းရမယ့်ကမ္ဘာအမွေအနေအဖြစ်နဲ့ UNESCO ကတက္ကရ2000တွေကစီးရင်သွေးသတ်မှတ်ခဲ့ပါတယ်။စံပြတဲ့ပုံစံခက်တဲ့ဘိတုကလက်ရအစာဦးသက်တွေတစ်ခုပြီးတစ်ခုဆောက်လုပ်ပေါ်ထွက်လာနေတဲ့ဘာကူးမြို့တော်မှာလွန်ခဲ့တဲ့နှစ်ပေါင်းထောင်နဲ့ချီတဲ့ကရှိခဲ့တဲ့ရှေးဟောင်းလက်ရအစာဦးတွေကိုတွေ့မြင်နိုင်တာကကမ္ဘာလက်ခီးတွေအတွက်ဆွဲဆောင်မှုဖြစ်နေပါရဲ့ရှင်။ကျွန်မစုမြတ်မောမ
အဇာဘိုင်ဂျန်ကဘာကူးမြို့ဟောင်းအကြောင်းကိုကမ္ဘာတရာခီးသွားစီစဉ်မှာမတ်ဆွေမြတ်မောကတင်ဆက်ပေးခဲ့တာပါ။အင်္ဂါကြရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မတ်ခင်လေးကပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့တနင်္ဂနွေနေ့ကယဟန်ရင်ပြတ်ကျခဲ့တဲ့အတွက်တည်ဆုံးခဲ့ရတဲ့အီရန်သမ္မတအီဗရာဟင်ရိုင်စီနဲ့နိုင်ငံခြားရေးဝန်ကြီးတို့အတွက်ဝန်ထမ်းချင်းအထိမ့်မဲ့အဖြစ်နိုင်ငံအနောက်မြောက်ပိုင်းတာဘရက်မြို့မှာလူအများပြားဒီနေ့စုဝေးခဲ့ကြပါတယ်။ဝန်ထမ်းချင်းခန္ဓာကိုတက်ရောက်ကြတဲ့သူတွေကအီရန်သမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့ဓာတ်ပုံတွေပါတဲ့စိုင်းပုတ်တွေနဲ့နှစ်ဖူးစီတွေကိုကင်ဆောင်လာကြတာပါ။အီရန်နိုင်ငံအနှံ့မှာဇာပနအခမ်းအနားကိုဒီသတင်းပတ်ထဲမှာ၅ရက်ကြာပြုလုပ်မှာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကင်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အရဲသားတွေထိခိုက်ဒဏ်ရာရပြီးအိုးအိမ်တွေပျက်စီးဆုံးရှုံးရတဲ့အကြမ်းဖက်မှုသတင်းတွေကြောင့်ထိတ်လန့်စိုးရိမ်မိတယ်လို့အခြေအနေတွေကိုလည်းစောင့်ကြည့်နေတဲ့အကြောင်းကုလသမဂ္ဂကပြောပါရယ်စစ်တွေမြို့ပေါ်မှာလည်းစိုးရိမ်စရာအခြေအနေဆက်ရှိနေပါရယ်အစားအသောက်တွေမလုံလောက်တဲ့သတင်းတွေ
သုံးပုံငွေမရှိတော့တာ၊ကုန်စည်နှုန်းတွေတက်နေတာ၊ရေရှားပါပြီးယောဂါတွေဖြစ်နေတာ၊လူသားချင်းစာနာမှုအကူအညီနဲ့မရှိမဖြစ်အကူအညီပေးလုပ်ငန်းတွေဆောင်ရွက်ဖို့မှာတားဆီးနှောက်ယှက်မှုတွေကြုံတွေ့နေရတဲ့အကြောင်းနဲ့ကုလသမဂ္ဂဌာနချုပ်မှာမနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရဲ့ပြောခွင့်ရဖြစ်တဲ့စတီဖင်ဒူဂျဲရက်ကပြောခဲ့ပါတယ်။
ဒီနေ့ကြိုကိုမခင်လေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ကြတော့အစီအစဉ်ထုတ်လို့ရမှုကမတ်ဆူမိုဖြစ်ပါတယ်။ဇပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ Rock McLean နဲ့ John Dryden တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10:00နာရီကနေ11:00မှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။သောတာရှင်တွေအနေနဲ့ Video မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vnews.com ကိုပေးပို့နိုင်ပါတယ်။ View ကိုနားတော်တာဆင်ပေးကြရဲအတွက်လည်းကျေးဇူးထူးပဲတင်ရှိပါတယ်။သောတာရှင်များလည်းတကွမြန်မာပြည်သူပြည်သားအားလုံးပြည့်ရဲ့နေခတ်သိမ့်ကြည့်ပြီးတော့လိုရာဆန္ဒပြုဝါကြပါသေးရှင်။ကျွန်မအလေးပါပါ This program